Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တိုင်းရဲ့2019ခုနှစ်အောက်တိုဘာလ17ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေကြားရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းဦးပါ။ဒီညနှာစင်ရမယ့်သတင်းတွေထဲမှာတော့စပိန်နိုင်ငံကတလူနီယာဒေသကောင်းဆောင်နေနေနဲ့တီးခြားလွတ်လပ်တဲ့နိုင်ငံဖြစ်ကြီးညာလိုက်ပြီးလားဆိုတော့ရှင်းရှင်းလင်းလင်းသိလို့တဲ့အကြောင်းစပိန်ဝန်ကြီးချုပ်ကမေးခွန်းထုတ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကပိတ်ကတ်တရာရိုညာမွတ်စလင်တွေကိုအပိတိုင်မောင်းထုတ်ဖို့အစိုးရလုံခြုံရေးတပ်ဖွဲ့ရဲ့စစ်တကြဆောင်တဲ့အစီအစဉ်ဒီဇင်ဘာလဖြစ်တဲ့အကြောင်းပြည်ထောင်စုကပြောလိုက်ပါတယ်။ဒီလိုထက်တဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မတ်တငီထိုင်းနဲ့တူကြီးညာပေးမှာပါ။
အခုညပိုင်းနားဆင်ရမယ့်ဆက်သွယ်မေးမြန်းချက်တွေသတင်းလွှာတွေထဲမှာတော့မြန်မာပြည်မြောက်ပိုင်းမှာရိုဟင်ဂျာမွတ်စလင်တွေပေါ်နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်အနေနဲ့အကြမ်းဖက်မှုတွေရပ်အောင်ဆောင်ရွက်ပေးဖို့ကုလသမဂ္ဂလူ့ခွင့်ရေးဌာနရဲ့အာရှနဲ့ပစိဖိတ်ဆိုင်ရာအကြီးအကဲကတောင်းဆိုလိုက်ပါတယ
် Our ask from ARC Aung San Suu Kyi is certainly immediately to stop the violence as you know on the 9th of October
ဒီသတင်းလာနေတူရခိုင်ပြည်နယ်အတွင်းပြည်ပခါတွေကြောင့်ပြည်တွင်းမှာပဲဒုက္ခတွေဖြစ်ဆက်လက်ရှိနေကြတဲ့ရခိုင်ဒုက္ခတွေရဲ့ဘဝရည်ရှည်ရည်တည်ရေးအတွက်မြန်မာအစိုးရကအကူအညီပေးဖို့လှူလာနေတဲ့အခြေအနေတခါရှမ်းပြည်နယ်လာရှိုးမြို့နယ်အတွင်းတိုက်ပွဲတွေကနေလက်နက်နဲ့မူရစ်ဆေးဝါးတွေဖမ်းဆီးရမိတဲ့အကြောင်းတပ်မတော်ဘက်ကကြေညာချက်ကိုတအောင်းပလောင်တပ်ဖွဲ့ကညှဉ်းဆဲချက်စတာတွေကိုနားဆင်ကြရမှာပါအခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကီထိုက်တို့ကပြောပြပေးပါမယ်ရှင
်စပိန်နိုင်ငံကဒဇေဒီပိုင်းကိုပိုင်အုပ်ချုပ်ခွင့်ရကတလူးနီးယားဒေသခေါင်းဆောင်နေနေနဲ့တီးခြားလွတ်လပ်တဲ့နိုင်ငံဖြစ်ကြီးညာလိုက်ပြီလားဆိုတော့ကိုရှင်းရှင်းလင်းလင်းသိလို့တဲ့အကြောင်းစပိန်ဝန်ကြီးချုပ်မာရီယိုနိုရာချိုင်းကဒီကနေ့ပဲပြောလိုက်ပါတယ်ကွာတိုခွင့်ရကြီးကျိုးပန်းနေရာတွေကိုဘ ਹੁ အစိုးရကတုံ့ပြန်မဲ့နည်းလမ်းတွေကိုဆွေးနွေးဖို့အစိုးရဖွဲ့နဲ့အရေးပေါ်အစည်းအဝေးကျင်းပခဲ့ပြီးနောက်မှာပြောဆိုလိုက်တာပါစပိန်နိုင်ငံရဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပြဋ္ဌာန်းချက်အရလွတ်လပ်ရေးကြေညာခြင်းရှိမရှိရှင်းရှင်းလင်းလင်းသိဖို့လိုအပ်ကြောင်းနဲ့ဘ ਹੁ အစိုးရအနေနဲ့ကတလူးနီးယားဒေသရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ကိုစံငန်ထားဝင်ရှိကြောင်းလည်းဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ်တခြားလွတ်လပ်တဲ့နိုင်ငံဖြစ်ကြေညာခဲ့ပေမဲ့ဘ ਹੁ အစိုးရနဲ့ဆွေးနွေးနိုင်မှုရည်ရွယ်ပြီးလက်တွေ့အကောင့်ထဲပေါ်မဲ့လုပ်ငန်းစဉ်တွေကိုတော့စံငန်ထားကြောင်းကတလူးနီးယားဒေသခေါင်းဆောင်ကာစပတ်ကျွန်မကပြောဆိုလိုက်ပြီးနောက်တစ်ရက်မှာပဲအစိုးရကအရေးပေါ်အစည်းအဝေးကျင်းပတာဖြစ်ပါတယ်စပိန်ဝန်ကြီးချုပ်ရုံးပြောခွင့်ရပုဂ္ဂိုလ်ကတော့ကတလူးနီးယားဒေသခေါင်းဆောင်အနေနဲ့ခွတ်ထုတ်ဖို့ဆုံးဖြတ်ချက်ချပြီးဖြစ်တဲ့ကြောင့်ဆွေးနွေးညှိနှိုင်းမှုမဖြစ်နိုင်ကြောင်းနဲ့လွတ်လပ်ရေးကြေညာချက်ကိုလည်းလက်မခံကြောင်းပြောဆိုထားပါတယ်
မြောက်ကိုရီးယားပေါ်စီးရဲအရာအရေးယူကောင်းယူဖို့စဉ်းစားထားတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောနေချိန်မှာပဲအင်အားပြတဲ့အနေနဲ့အမေရိကန်ကိုရီးယားကျွန်းဆွယ်မှာအမေရိကန်ကကိုရီးယားကျွန်းဆွယ်မှာမနေ့တုန်းကပူးတွဲစစ်ရေးလေ့ကျင့်ခဲ့ပါတယ်တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ကဂျက်တိုက်လေယာဉ်တွေနဲ့အတူအမေရိကန်ဘက်ကအတန်းထက်မြန်တဲ့ဘုံးကျဲလေယာဉ်တွေဟာကိုရီးယားကျွန်းဆွယ်အရှိနဲ့အနောက်ဘက်ကမ်းရိုးတန်းဒေသတွေမှာမစ်ဆိုင်ဒုံးပစ်ခတ်ဆန်းသတ်မှုတွေအပါအဝင်ပူးတွဲစစ်ရေးလေ့ကျင့်ခဲ့ကြတာပါအကြံပေးပုဂ္ဂိုလ်တွေနိုင်ငံခြားရေးဝန်ကြီးဟောင်ဟင်နရီကစ်ဆင်ဂျာတို့နဲ့တွေ့ဆုံခဲ့တဲ့သမ္မတထရန့်ကတော့မြောက်ကိုရီးယားအရေးအမေရိကန်ကပုံစံတင်နဲ့ချင်းကပ်မဲ့အကြောင်းမနေ့တုန်းကပဲပြောဆိုလိုက်ပါတယ်။ KSS လမ်းလွဲလိုက်ခဲ့ကြပြီးနှစ်ပေါင်းအစိတ်လောက်အစိုးရအဆက်ဆက်ရဲ့လုပ်ပုံကိုင်မုံတွေကြောင့်ကဘာပေါ်မှာမကြုံဘူးတဲ့ပြဿနာတွေပေါ်ခဲ့ရကြောင်းနဲ့အခုအခါမှာတော့လမ်းကြောင်းမှန်ပေါ်ရောက်လာနေပြီဖြစ်ကြောင်းသမ္မတထရန့်ကပြောဆိုလိုက်တာပါ။အမေရိကန်နဲ့မဟာမိတ်တွေတိုက်ခိုက်ခံခဲ့ရတဲ့အခါအကာအကွယ်ပေးဖို့လိုအပ်လာခဲ့ရင်မြောက်ကိုရီးယားကိုချေမုန်းပြစ်မယ်လို့ချင်းချောက်ခဲ့တာအပါအဝင်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့အပြန်အလှန်ထုတ်နှက်ပြောဆိုမှုတွေသတင်းပတ်နဲ့ချီချုံခဲ့ရပြီးတဲ့နောက်မှာပဲသမ္မတထရန့်ကမှတ်ချက်ပေးပြောဆိုလိုက်တာလည်းဖြစ်ပါတယ်ရှင
်။2015ခုနှစ်နျူကလ িয়ার သဘောတူညီချက်ပေါ်အီရန်ဘက်ကလိုက်နာမှုရှိကြောင်းအမေရိကန်ကဆက်လက်လက်ခံတည်ပြမှာမဟုတ်ကြောင်းသမ္မတဒေါ်နယ်ထရန့်မကြာခင်ရပိုင်းတွင်ကြေညာလိုက်မယ်လို့မျှော်လင့်ရပြီးအီရန်ပေါ်အမေရိကန်ရဲ့တန်ခတ်ပိတ်ဆို့မှုတွေပြန်လည်ချမှတ်တင်ပြင်ဆုံးဖြတ်ဖို့လွှတ်တော်ကိုရပိုင်း60အချိန်ပေးလိုက်မယ်လို့လည်းခန့်မှန်းရပါတယ်။ဥရီယာသမ္မတအနေနဲ့ဆုံးဖြတ်ချက်ချဖို့အော်တိုဘာလ15ရက်နေ့ထိချိန်ရမှာဖြစ်ပေမဲ့အချိန်ဆော့ပြီးဆုံးဖြတ်ကောင်းဆုံးဖြတ်နိုင်အောင်အင်ဗီယိုနဲ့နီးစပ်သူတိုင်ဝမ်ကပြောဆိုနေကြတာပါ။အီရန်ရေးတစ်ခုလုံးအတွက်မဟာဗျူဟာတစ်ရပ်ကိုသမ္မတကဆုံးဖြတ်ထားပြီးဖြစ်တယ်လို့အီ ူရန်ဘက်ကမဟုတ်တာလုပ်နေတဲ့ကိစ္စတစ်ခုလည်းမဟုတ်ပဲတခြားပြဿနာတွေအလုံးကိုခြုံငုံမိအောင်တရားစီဖို့လုပ်နေတဲ့အကြောင်းအင်ဖီယိုပြောခွင့်ရဆာဟက်ဘီဆန်ဒါစ်ကမနေ့ကပြောဆိုလိုက်ကြပါကုလသမဂ္ဂထရီညီလာခံမိန့်ခွန်းမှာလည်းသမ္မတကသူ့ရဲ့သဘောထားကိုထင်ရပြောဆိုထားတာဖြစ်ပါတယ်အမေရိကန်တို့ပါဝင်ကစားပြည်သဘောတူညီချက်တွေထဲမှာတစ်ဖက်သက်အဆန်ဆုံးအဆိုးဝါးဆုံးသဘောတူညီချက်တစ်ခုဖြစ်တဲ့အကြောင်းသမ္မတကပြောဆိုထားပါသဘောတူညီချက်ကိုအမေရိကန်ကအသိမပြုတော့ဘူးဆိုတဲ့ဆုံးဖြတ်ချက်တစ်ခုလည်းနဲ့ကြောင့်တော့အီရန်နဲ့အမေရိကန်ပါဝင်ကမ္ဘာ့အရေးကြီးနိုင်ငံတွေချက်ရရှိထားတဲ့သဘောတူညီချက်ကတော့ပြည့်ပြည့်သားမှမဟုတ်လို့အရင်ကချမှတ်ခဲ့တဲ့ဒဏ်ခတ်ပိတ်ဆို့မှုတွေလည်းအလိုလျောက်ပြန်လည်တက်ရောက်မှုရှိမှာတော့မဟုတ်ပါဘူး
အမေရိကန်ပြည်တော်စုအနောက်ပိုင်းပြည်နယ်ကယ်လီဖိုးနီးယားမှာပြီးခဲ့တဲ့တင်းငရင်းကြီးကဆားလို့လောင်ချမ်းနေတဲ့တော်မီကိုထောင်နဲ့ချီတဲ့မိသက်သမားတွေနှိမ့်သက်နေရပြီးလေတိုင်လုံးရောက်ပြီးအပူချိန်ချလာတာကြောင့်မိငိမ့်သက်တာမှအထောက်အကူဖြစ်စေပါတယ်ကယ်လီဖိုးနီးယားပြည်နယ်တစ်တောနဲ့မိဝေးကာကွယ်မှုဆိုင်ရာဌာနကတော့လေတိုင်နှုံးနဲ့၆တွေ့တဲ့အခြေအနေကအခက်အခဲတစ်ရပ်ဖြစ်ရှိနေစေဖြစ်တယ်လို့သတိပေးထားပြီးမနစ်အင်္ဂါနေ့အထိဟက်တာ46,500လောင်ချွန်းခဲ့ရပြီလို့ပြောဆိုထားပါတယ်မီလာမှုနဲ့ဆက်ဆက်ပြီးလူ18ဦးသေဆုံးခဲ့ရပြီးအိုးအိမ်နဲ့စီးပွားရေးလုပ်ငန်းခန့်မှန်းခြေ1500လောက်မိတဲ့ပါသွားတယ်လို့ဒီကနေ့ဗုဒ္ဓဟူးနေ့မှာအာဏာပိုင်တို့ကပြောပါတယ်မီလာမှုဖြစ်ခဲ့တဲ့ဒေသတွေထဲမှာတော့ဆန်ဖရန်စစ္စကိုရဲ့မြောက်ပိုင်းကကဘာတလွာခီးသွားတွေကိုဆွဲဆောင်ရာဝိုင်းထုတ်လုပ်ရေးလုပ်ငန်းတွေရှိတဲ့နာပါနဲ့ဆွန်နိုမာခရိုင်တွေလည်းပါဝင်ပါတယ်ဆွန်နိုမာခရိုင်မှာတော့ပျောက်ဆုံးနေတယ်လို့သတင်းရထားတဲ့လူ100လောက်ကိုရှာဖွေဖို့ဆောင်ရွက်နေရပြီးလူတွေချင်းချင်းပြန်တွေ့ကြဖို့ကလည်းမလွယ်လှတဲ့အခြေအနေဖြစ်တယ်လို့ခရိုင်ရဲမှုကပြောပါတယ်ဒေတာရင်းကနေလူတွေဘေးအန္တရာယ်ကင်းကင်းထွက်ခွာနိုင်ဖို့အတွက်ကြိုးပမ်းဆောင်ရွက်နေတဲ့အကြောင်းလည်းရဲမှုကပြောဆိုထားပါတယ်ရှင
်ယူအေအမေရိကန်အတန်းညဘက်မြန်မာဘာသာစစ်စစ်မျိုးညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1.39 လိုင်းဒိုမီတာ25 kHz 1.965 လိုင်းဒိုမီတာ32 kHz 9.32 လိုင်းဒိုမီတာ58 kHz 5.85 နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1.95 တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်မြန်မာပိုင်းစီစဉ်ရဲ့ပေါ်ရူနေညဘက်တဲ့နေကိုဆက်လက်ကျင်းပနေပါတယ်မြန်မာနိုင်ငံရဲ့ခိုင်ပြင်းတဲ့မြောက်ပိုင်းကပရိခတ်တွေရာရိုဟင်ဂျာမွတ်စလင်တွေကိုအပိတိုင်မောင်းထုတ်ဖို့အစိုးရလုံခြုံရေးတပ်ဖွဲ့တွေရဲ့စနစ်တကျဆောင်ရွက်ခဲ့တဲ့အစီအစဉ်တစ်စိတ်တစ်ပိုင်းဖြစ်ကြောင်းကုလသမဂ္ဂကပြောဆိုလိုက်ပါတယ်လက်နက်ကင်ဗုဒ္ဓဘာသာဝင်လူအုပ်တွေနဲ့အတူမြန်မာစစ်သားတွေကရိုဟင်ဂျာကြေးရွာတွေရဲ့နေအိမ်တွေကိုတိုက်ခိုက်ခဲ့ရုံနဲ့မကသူတို့နေထိုင်ရာနေရာတွေကိုပါမမမိနိုင်လောက်ဖျောက်ဖျက်ဖို့ကြိုးပမ်းခဲ့တဲ့လက္ခဏာတွေတွေ့ရကြောင်းဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကကုလသမဂ္ဂရုံးချုပ်မှာဒီကနေ့ထုတ်ပြန်လိုက်တဲ့လူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂရုံးရဲ့အစီရင်ခံစာကဆွဆွဲထားတာပါဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာလူကြုံရေးကိစ္စခန်းတွေကို ARS အစိုးရအုပ်စုကတိုက်ခိုက်ခဲ့တာကိုတုံ့ပြန်တဲ့စစ်တပ်ရဲ့စစ်စင်ရေးတွေကြောင့်အင်းဒီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာသူတောင်းဝဲကျော်တရှိနေပြီလို့လည်းကုလသမဂ္ဂကခံမှန်းထားပါတယ်။ရာနေချီရဲ့ရိုဟင်ဂျာတွေကိုမင်းမြန်ချက်တွေပေါ်အခြေခံပြစ်ဆုထားတဲ့ကုလသမဂ္ဂအစိုးရခံစာမှာတော့အစိုးရအုပ်စုရဲ့တိုက်ခိုက်မှုမတိုင်ခင်တစ်လလောက်ကလေးကစစ်တပ်ကနယ်မြေရှင်းလင်းရေးအတွက်စစ်စင်ရေးတွေလုပ်နေခဲ့တယ်လို့လည်းဖော်ပြထားတာပါ။မြန်မာဆွေရကတော့ရခိုင်ပြည်နယ်မြောက်ပိုင်းကစစ်စင်ရေးတွေမှာလူကြုံရေးတပ်ဖွဲ့တွေဥပဒေနဲ့ညီဆောင်ဖို့ညွှန်ကြားထားကြောင်းအစိုးရမှပြောဆိုထားတာပါ။ကုလသမဂ္ဂရဲ့အစိုးရခံစာထဲမှာတော့တိုက်ခိုက်မှုတွေအတွင်းနဲ့တိုက်ခိုက်မှုတွေမတိုင်ခင်မှာလူကြုံရေးတပ်ဖွဲ့တွေကအတန်ချက်ဆက်တွေတုံးပြီးဘင်္ဂလားဒေ့ရှ်ကိုဖျက်ပြေးကြဖို့မပြေးရင်ရွာတွေကိုမိရှုပ်ပြီးအသက်ခံရမှာဖြစ်တဲ့အကြောင်းဒုက္ခသည်တွေကစုံစမ်းစစ်ဆေးသူတွေကိုပြောပြခဲ့တယ်လို့လည်းဆိုပါတယ်။လူကြုံရေးတပ်ဖွဲ့တွေကရွာသားတွေကိုထင်းတယ်လို့ပြစ်ခတ်တာတွေယူနီဖောင်းနဲ့တပ်ဖွဲ့ဝင်တွေကအသက်9နှစ်လောက်ထိငယ်ရွယ်တဲ့ကလေးတွေပါဝင်မိန်းကလေးတွေကိုအုပ်စုလိုက်အရမပြုချင်မှုတွေရှိခဲ့ကြောင်းလည်းအစိုးရခံစာကဖော်ပြထားပါတယ်။
မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကအခြေအနေတွေအပေါ်နိုင်ငံတကာကသတိထားချဉ်းကပ်ကြဖို့တရုတ်နိုင်ငံကဒီကနေ့ပဲတိုက်တွန်းလိုက်ပါတယ်
။我们也呼吁国际社会呢能够客观公正的看待诺开邦的局势，因为有关的问题呢非常的复杂和敏感。
ရခိုင်ပြည်နယ်ကအခြေအနေတွေဟာတမိုင်းကြောင့်လူမျိုးရေးဘာသာရေးကိစ္စတွေပါဝင်တဲ့ရှုပ်ထွေးလာတဲ့ကိစ္စတွေပါဝင်နေတာကြောင့်နိုင်ငံတကာအနေနဲ့လက်တွေကျကျရှုမြင်ကြဖို့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရခွာချောင်ရင်းကဒီကနေ့ဘီဂျင်းမြို့တော်ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါရခိုင်ပြည်နယ်ကပြည်ပခန့်တွေကြောင့်ဒုက္ခသည်9သိန်းကျော်ထွက်ပြေးရောက်ရှိနေတယ်လို့ဆိုရဲအင်းဒီချင်းဘင်္ဂလားဒေ့ရှ်နိုင်ငံနယ်လဲဆွေးနွေးညှိနှိုင်းဖြေရှင်းနိုင်ဖို့မျှော်လင့်ချောင်းပြောဆိုခဲ့ပါတယ်ပြည်ပခန့်တွေကြောင့်ဒုက္ခရောက်နေရတာတွေအဆုံးသတ်နိုင်ဖို့အမြန်ဆုံးဆွေးနွေးညှိနှိုင်းဖြေရှင်းဖို့လဲတိုက်တွန်းခဲ့တာပါရခိုင်ပြည်နယ်မှာတည်ငြိမ်မှုတွေရရှိရေးနဲ့တင်းမာမှုတွေလျော့ပါရေးမြန်မာအစိုးရကဆောင်ရွက်နေတာတွေကိုတွေ့မြင်နေရပြီးအားပေးကြောင်းလဲတရုတ်နိုင်ငံသားဝန်ကြီးဌာနပြောခွင့်ရသူကပြောဆိုခဲ့ပါတယ် Jakan Binega, Chi Nidriha, Rohingyari, Lumio Tongeti, Lonely, Loya Pie, Nanganaga, Dianwanga, Suswe Pioso Niti Mabe, Dionanganga, Pianle, Timia Yi, Taman, Dai Dongerale, Piparation.
By Samu to Philippine and Nimpani at Chensuima, Dionanga, see a popular movie, Shinri Chow, Tolay the Inigo, Kuka Pioso Gate, Philippine Luto, Matubo, Niara, Seven Zanibae, Marita Pujian to Picani, Natasa Tongunima Luto, Kuzle, Pilagre, Aluto, Ma, Gary Lachanovaro, Tauntiopin, Rima, Dionanga, Loyet in a Patalo, the NHL Tivo, Taulan Suzangapi, Internet Lumukuima, Pianguera, Philippanga, Tencho Tara, Yipanetega, Tetonia, Kuoma, Sulla, Dionanga, Lancet to Gare Chowne, Setimala Runga, the Yipanetema Vesci, Juntonjo, Ni, Philippanka, the Morzingo, Dionanga, Mount Hokejo, Fisone, Tuta Lumukuetima, Popularita Pipare, Dama, Rodrigo Tutadine, Nanjai, Ni Tanagaro, Santi Kichuma, Dionanga, Lancet to Gajo, a TV Pioso Gajo.
ညကိုရီးယားခေါင်းဆောင်ပိုင်းကိုဖြိုခွင်းမဲ့အစည်းအဝေးတွေအပါအဝင်တောင်ကိုရီးယားရဲ့စီးရေလျှို့ဝှက်အချက်လက်ပေါင်းများစွာကိုညကိုရီးယားကွန်ပျူတာထုတ်ဖော်ဝင်ရောက်သူဟက်ကာတွေကခိုးယူခဲ့ကြတယ်လို့တောင်ကိုရီးယားလွှတ်တော်အမတ်တဦးကပြောပါတယ်။တောင်ကိုရီးယားကာကွယ်ဆိုင်ရာတာဝန်ရှိသူတွေကိုကိုကပြီးအာဏာရဒီမိုကရက်တစ်ပါတီကရည်ချိုဟီးကမနေ့အင်္ဂါနေ့ကအခုလိုပြောသွားတာပါ။တောင်ကိုရီး ြတာလို့တာဝန်ရှိသူတွေကယုံကြည်ထားကြပါလေရှင
်
ပုဒ်ဒုနည်းညာပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ကြီးညာပေးသွားတာပါရှင်အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်နားဆင်ရပါမယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာမွတ်စလင်တွေပေါ်ဖိနှိပ်တိုက်ခိုက်တာတွေဆက်ရှိနေပြီးဒါဟာရိုဟင်ဂျာတွေကိုမြန်မာနိုင်ငံထဲကနေမောင်းထုတ်ပြီးပြန်လာလို့ပါမရအောင်အသေးချာအစီအစဉ်စနစ်တကျနဲ့စီမံဆောင်ရွက်တာဖြစ်တယ်လို့လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံကဒီကနေ့ပြောပါတယ်တိုက်ခိုက်ခံရတဲ့ရိုဟင်ဂျာတွေကြားမှာသူတို့ကြုံတွေ့ခဲ့ရတဲ့အဖြစ်အဆိုးတွေကြောင့်6လတုံလုံးမှုတွေနဲ့စိုးရိမ်ကြောက်ရွံ့စိတ်တွေစိုးစိုးရွားရွားရှိနေတယ်လို့လည်းဆိုပါတယ်အပြည့်အစုံကိုတော့မက်ခင်ဖြူထွေးကဆက်ပြီးပြောပြပါမယ်ရှင်
ပြည်ခဲ့တဲ့ဩဂတ်စ်လ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးရဲကြီးစခန်းတွေတိုက်ခိုက်ခံခဲ့ရပြီးတဲ့နောက်လုံခြုံရေးတပ်ဖွဲ့တွေရဲ့နေမြေရှင်းလင်းမှုတွေအတွင်းအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုထွက်ပြေးခဲ့ကြတဲ့ရင်းစာဒုက္ခသည်9သိန်းကျော်ရှိနေပြီးဒီလူတွေနေရပြန်မလာရဲအောင်လုံခြုံရေးတပ်ဖွဲ့တွေကအစီအစဉ်တကျတေချာစီမံပြီးတော့လုံဆောင်ခဲ့ကြတာဖြစ်တယ်လို့လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံကဒီကနေ့ထုတ်ပြန်တဲ့အစည်းအဝေးမှာဖော်ပြထားပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာခဲ့ကြတဲ့ဒုက္ခသည်65ယောက်ရဲ့ပြောဆိုချက်တွေကိုကိုးကားပြီးတော့မြန်မာလူ့ကျွေးရေးတပ်ဖွဲ့တွေဟာရိုဟင်ဂျာကျေးရွာတွေ၊ကောက်ပဲသီးနှံတွေနဲ့သူတို့ရဲ့အသက်မွေးဝမ်းကြောင်းလုပ်ငန်းတွေကိုရည်ရွယ်ချက်ရှိရှိနဲ့ဖျက်ဆီးပစ်ခဲ့ကြတဲ့ဆိုတော့အချက်အလက်အထောက်အထားတွေအခိုင်အမာရှိတယ်လို့ဒီနေ့အစည်းအဝေးထုတ်ပြန်ပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာလူ့ကျွေးရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံကတာဝန်ရှိသူတဦးဖြစ်တဲ့Thomas Haneke ကပြောပါတယ်.
The credible information we gathered indicates that the destruction of Rohingya villages in northern Rakhine states and other
ကျွန်တော်တို့သိဆောင်ရရှိတဲ့ခိုင်မာတဲ့အချက်အလက်တွေကတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာဩဂတ်စ်လ25ရက်နေ့နောက်ပိုင်းကစပြီးတော့ Rohingya ကျေးရွာတွေဖျက်ဆီးခံရတဲ့လူခွင့်ချူပေါမှုအခြေအနေဟာအစနစ်တကျနဲ့အသေးချာကိုကြိုတင်ပြင်ဆင်ကျူးလွန်တဲ့လုပ်ရက်တွေဖြစ်ပါတယ်။
လူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံရဲ့အာရှနဲ့ပစိဖိတ်ဒေသဆိုင်ရာအကြီးအကဲဂျိုတီဆန်ဟီရွာကလည်းနိုင်ငံတော်အတိုင်းအတာပုဂ္ဂိုလ်တောင်ဆန်းစုကြည်အနေနဲ့အကြမ်းဖက်မှုတွေရပ်တန့်အောင်ဆောင်ရွက်ဖို့ဒီကနေ့သတင်းစာရှင်းလင်းပွဲမှာတိုက်တွန်းသွားပါတယ်။ဖမ်းဆီးနှိပ်စက်ညှဉ်းပန်းခံရမယ့်အရေးကြောက်ရွံ့ပြီးတော့ထွက်ပြေးခဲ့ကြတဲ့ဒုက္ခသည်တွေနဲ့ပတ်သက်လို့အထူးစိုးရိမ်တယ်လို့သူကပြောပါတယ
်။ Our ask from ask Aung San Suu Kyi is certainly immediately to stop the violence as you know
Aung San Suu Kyi တို့တောင်းဆိုတာကတော့အကြမ်းဖက်မှုတွေချက်ချင်းရပ်တန့်ဖို့ပါပဲရှင်တို့သိတဲ့အတိုင်းပါပဲအောက်တိုဘာလ9ရက်နေ့မိနစ်တနည်းကကိုပဲတရက်ထဲမှာထွက်ပြေးလာတဲ့ဒုက္ခသည်တွေကတထောင်တထောင်လောက်ရှိတယ်လေဆိုတော့ဒါကလူတွေအလုံးအရင်စွန့်ခွာထွက်ပြေးရတဲ့အခြေအနေတွေနဲ့အကြမ်းဖက်မှုတွေဆက်ပြီးဖြစ်နေတယ်ဆိုတဲ့သဘောဆိုတာရှင်းပါတယ်
ဒီမှာဆိုရကတော့ရခိုင်ပြည်နယ်အတွင်းနဲ့မြင်ရှင်းလင်းမှုတွေကိုပြီးခဲ့တဲ့လကတည်းကအဆုံးသတ်ခဲ့ပြီးဖြစ်တယ်လို့ထွက်ပြေးသွားတဲ့ဒုက္ခသည်တွေနေရပြန်လာနိုင်ရေးကိုလည်းဘင်္ဂလားဒေ့ရှ်အစိုးရနဲ့ညှိနှိုင်းဆောင်ရွက်နေတယ်လို့ပြောဆိုထားတာပါထွက်ပြေးသွားကြတဲ့သူတွေအနေနဲ့မြန်မာနိုင်ငံသားဟုတ်သည်ဖြစ်စေမဟုတ်သည်ဖြစ်စေမြန်မာနိုင်ငံထဲမှာနေထိုင်ခဲ့တဲ့ဆိုတဲ့အထောက်အထားအခိုင်အမာရှိတဲ့ဆိုရင်ဒီလူတွေကိုစစ်စစ်လက်ခံသွားမှာဖြစ်တယ်လို့ပြောဆိုထားပါတယ် Bangladesh နိုင်ငံသားရေးဝန်ကြီး AH Mahmoud Ali ကလည်းရခိုင်ပြည်နယ်ကနေ Bangladesh နိုင်ငံထဲကိုထွက်ပြေးလာကြတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ဖို့ရင်းနဲ့ပတ်သက်လို့မြန်မာအစိုးရကအဓိကတိုင်တွယ်ဖြည့်ရှင်ရလိမ့်မယ်လို့ဆိုပြီးဒီကနေ့ဒါကမျိုးတော်မှလုပ်တဲ့ရိုဟင်ဂျာရေးဆွေးနွေးပွဲတစ်ခုမှပြောဆိုသွားပါတယ်။ဒီလိုဒုက္ခသည်တွေနေရပြန်ဖို့နိုင်ရေးစီစဉ်ဆောင်ရွက်တဲ့နေရာမှာ1992ခုနှစ်ကနိုင်ငံအခြားသဘောတူညီချက်နဲ့အညီပြန်လည်လက်ခံသွားဖို့မြန်မာအစိုးရဘက်ကပြောဆိုထားတာနဲ့ပတ်သက်ပြီးတော့လည်းလက်ရှိအခြေအနေဟာအရင်1992ခုနှစ်ကအခြေအနေနဲ့လုံးဝမတူတော့တာကြောင့်အရင်သဘောတူညီချက်အတိုင်းဆောင်ရွက်သွားဖို့ဆိုတာမဖြစ်နိုင်ဘူးလို့ဝန်ကြီး AH Mahmoud Ali ကပြောပါရယ်။ဒါကြောင့်လက်ရှိအခြေအနေနဲ့ကန့်ညီတဲ့အဆိုပြုချက်တရက်ကိုဘင်္ဂလားဒေ့ရှ်အစိုးရဘက်ကကန့်လန့်ချပြီးတော့ဒီပေါ်မှာမြန်မာအစိုးရဘက်ကထုတ်ပြန်ချက်ရဖို့စောင့်ဆိုင်နေတယ်လို့လည်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဌာနကထုတ်ပြန်ပြောထားပါရယ်။ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့ရိုဟင်ဂျာဒုက္ခသည်အချက်အသေးကိုညီညီချင်းချင်းကင်တွယ်ဖြေရှင်းသွားနိုင်အောင်ကြိုးစားနေတယ်လို့လည်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကပြောဆိုသွားပါတယ်ရှင်
။မက်ကင်ဖြူရီပြောပြခဲ့တာပါရှင်။ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးတိမ်းရှောင်သွားသူတွေပြန်လည်လက်ခံရေးအတွက်စီစစ်ရေးပုံစံတွေဘင်္ဂလားဒေ့ရှ်ကိုပို့ပို့ထားပြီးအထောက်ထားခိုင်မာသူတွေကိုပြန်လည်လက်ခံဖို့ရှိတဲ့အကြောင်းနဲ့တကယ်လို့တပ်တွေကအထောက်ထားတွေပြက်စီးပျောက်ဆုံးသွားခဲ့ရင်လည်းမိသားစုစီရင်နဲ့တိုက်ဆိုင်စစ်ဆေးပြီးလက်ခံဖို့ရှိတဲ့အကြောင်းအလုံသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ကပြောပါတယ်။ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကပြောပြမှာပါရှင်။
ဟုတ်ကဲ့ဒီကံပြည်နယ်မြောက်ပိုင်းဒေသမှာဩဂုတ်လ25ရက်နေ့ကဖြစ်ပွားတဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုအစိုးရတပ်မတော်ကနှိမ်နှင်းခဲ့တဲ့နောက်အစ္စလမ်ဘာသာဝင်9သိန်းကျော်လောက်ဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားခဲ့ပါတယ်။ဒီလိုဒုက္ခသည်တွေအလုံးကြီးနဲ့ထွက်ပြေးသွားတဲ့အပေါ်နိုင်ငံတကာကပြင်းပြင်းထန်ထန်ဝေဖန်တာတွေရှိခဲ့သလိုမြန်မာအစိုးရဘက်ကလည်းထွက်ပြေးသွားသူတွေကို1993မြန်မာဘင်္ဂလားဒေ့ရှ်နှစ်နိုင်ငံသဘောတူညီချက်အရပြန်လည်လက်ခံဖို့အသိရှိကြောင်းထုတ်ပြန်ခဲ့ပါတယ်။ဒီသဘောတူညီချက်ကို1992ခုနှစ်ဧပြီလ28ရက်နေ့ကစတင်ထုတ်ပြန်ခဲ့ပြီး1992-93မှာစတင်အကောင့်ထဲပေါ်လာကြောင့်1993သဘောတူညီချက်ဖြစ်မြန်မာဘက်ကပြောဆိုသလိုဘင်္ဂလားဒေ့ရှ်ဘက်ကတော့1992သဘောတူညီချက်ဖြစ်ရည်ညွှန်းသုံးဆွဲပါတယ်မြန်မာအစိုးရဘက်ကတဖက်နိုင်ငံရောက်ဒုက္ခသည်တွေပြန်လည်လက်ခံရေးနဲ့ပတ်သက်ပြီးဆောင်ရွက်နေတဲ့အခြေအနေကိုအလို့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးမြင့်ကျန်ကအခုလိုပြောပါတယ်
။မြန်မာနိုင်ငံကိုပြန်လည်ပြီးတော့လာရောက်နေထိုင်လို့တဲ့လူတွေအတွက်ကိုကျွန်တော်တို့ကဖောင်နေပုံစံတွေကိုဒီ United Source ကတစ်ဆင့်ဤနေပေးဖို့ကြီးဖြစ်တယ်ကြ။အဲ့တော့အဲ့ဒီဟာကတော့ဖောင်နေရတော့ဒါကျွန်တော်တို့ပို့ပြီးဆိုတော့ဟိုဘက်ကနေပြီးတော့သူတို့မှန်မှန်ကန်ကန်နဲ့ဒီနေ့ဆက်လာချီဒီနေ့ပြန်ပို့ရဒီအစီအစဉ်ကမြန်မြန်ပြီးသွားမဲ့သဘောရှိတာပါဗျာကျွန်တော်အတန်ငန်ရုံးကဒီကျွန်တော်တို့ကိုယ်စားလှယ်တွေတွားတဲ့အချိန်မှာလေးကဒီပုံစံတွေတော့ကျွန်တော်ပါသွားပြီးဖြစ်ပါတယ်ဗျာ
ဒီစီစီရေးပုံစံတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးရဲ့ဖိတ်ကြားချက်အရဒီလတရက်နေ့ကနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနပြည်တော်စုဝန်ကြီးဦးကျော်တင်းစွေနဲ့အဖွဲ့တွားရောက်ဆင်မှာပေးအပ်ထားကြောင်းလည်းပြောပါတယ်ပေးပို့ထားတဲ့ CCA ပုံစံမှာ1993သဘောတူညီချက်အပြင်အချက်နှစ်ချက်ပါဝင်ကြောင်းလည်းဦးမြင့်ကျန်ကပြောပါတယ်
93တော့ပုံစံပါပဲဒီပုံစံအတိုင်းပဲကျွန်တော်လုပ်တာပဲအဲအဲ့ဒီမှာတော့တခုပဲထပ်ပြီးတော့ပါလာတာတော့အဓိကတော့ပါလဲဆိုလို့ရှိရင်လူခွင့်ရဒါဒီကသူတို့ကမြစ်ကြီးချင်းချောင်းတက်တမှုကမပါပဲနဲ့ဒီမနက်ကတည်းကပြန်လဲနေထိုင်လူကြောင်းဝန်ခံလက်မှတ်ရေးထိုးရမယ်တစ်ချက်ပါလာတယ်ကြာတော့သူတို့ကိုကျွန်တော်တို့ကဟိုချေချောက်တာတိုက်တွန်းတာတွေမပါဘဲနဲ့သူသဘောရောက်ပြန်လာတဲ့ဟာတွေဖြစ်စီကျင်တော့လေ။နောက်တစ်ခုကတော့မြန်မာနိုင်ငံထဲမှာလာရောက်နေထိုင်မယ်ဆိုလို့ရှိရင်မြန်မာနိုင်ငံရဲ့တည်ဆဲဥပဒေကိုလေးစားလိုက်နိုင်ပါမယ်ဆိုတော့တစ်ချက်ပါလေ။ကျန်တာတွေကတော့နေပြည်တော်ကအတိုင်းပဲပြီးသူတို့ရဲ့နာမည်တွေသူတို့ရဲ့ဝတ်သက်ကြီးတွေသူတို့နေထိုင်ခဲ့မှုတွေနေရာလိပ်စာတွေသူတို့ရဲ့ရွှေမျိုးတွေဒီလိုအချက်အလက်တွေဖြစ်ပါလေ။
ပြီးခဲ့တဲ့အင်ကာနေကတော့ဘင်္ဂလားဒေ့ရှ်နိုင်ငံဂျာယေဝန်ကြီး AH Mahmoud Ali က1992နှစ်နိုင်ငံသဘောတူညီချက်ဖြင့်ရည်ညွှန်းပြောဆိုပြီးလက်ရှိအခြေအနေနဲ့အရင်အခြေအနေဟာလုံးဝကွဲပြားနေကြောင်းရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာရှိတဲ့မွတ်စလင်ကျေးရွာတဝက်လောက်ဟာမီးလောင်ကျွမ်းခဲ့ကြောင်းလက်ရှိလည်းလောင်ကျွမ်းနေဆဲဖြစ်ကြောင်းနဲ့ဒါကြောင့်ရခိုင်ပြည်နယ်မှာနေထိုင်တဲ့တပ်တွေကအထောက်အထားပြဖို့ဆိုတာလက်တွေ့မကျကြောင်းထုတ်ပြန်ထားပါတယ်အလုံသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးမြင့်ကျန်ကတတိကံအထောက်အထားပျောက်ဆုံးပျက်စီးသူတွေနဲ့ပတ်သက်ပြီးဆောင်ရွက်နိုင်တဲ့အခြေအနေကိုအခုလိုတုံ့တက်ပြောဆိုပါတယ်
ကျွန်တော်တို့နိုင်ငံထုတ်ပြန်တဲ့သက်ဆိုင်ရာကတ်တမီးမှုပါမှာပေါ့လေအဲတကယ်လို့မပါဘူးဆိုတော့နောက်ပိုင်းတော့နိုင်ငံတောင်ဝရှိတဲ့အဖွဲ့အစည်းတွေကျွန်တော်တို့အစိုးရအဖွဲ့တွေပြန်ပြီးတော့ညှိနှိုင်းပေးရမှာပေါ့တကယ်လို့နောက်ဆုံးအခြေအနေဖြစ်လာမယ်ဆိုရင်တို့ဒီနေဆက်ဒေသမှာတော့ကျန်တဲ့ပြည်တွင်းကဟိုမြို့နယ်တွေရပ်ကွက်တွေနဲ့တို့မတူဘူးအိမ်တော်စုအစည်းအဝေးတွေကဓာတ်ပုံတွေနဲ့မှတွဲပြီးလုပ်ခါတာကြာအဲသူတို့ရှောက်လောင်ပါပါတဲ့ဓာတ်ပုံနဲ့
ဒီအင်ဒိုနီးရှားမှာကြွပြီးလုပ်ခဲ့တဲ့ဓာတ်ပုံတွေနဲ့ကျွန်တော်တို့ဒီမှာမှတ်တမ်းတွေကျွန်တော်တို့လက်ထက်မှာရှိတယ်။နောက်ဆုံးအချိန်လေးကျရင်အဲ့လိုတက်ဆိုင်ဆက်ဆက်ပြီးတော့ဆောင်ရွက်ပြီးလုပ်ရတယ်ဒါနိုင်ငံပြန်ပြီးတော့ရှင်းနိုင်သွားမှာဖြစ်ပါတယ်ဗျ။
ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာမြန်မာတမ္ပတ်ကြီးဟောင်းဦးဖေတန်ဦးကတော့တောင်ကိုရ96နှစ်နိုင်ငံသဘောတူညီချက်အရပြန်လဲလက်ခံရမှာတွေးကြုံရတဲ့အခက်အခဲတချို့ကိုအခုလိုပြောဆိုထားပါတယ်။ကျွန်တော်တို့ဘက်ကဒီမူလေးချက်နဲ့လက်ခံတယ်အဲ့ဒီလေးချက်ကိုသူတို့ကမကန့်ညီဘူးဆိုလို့ရှိရင်အခက်အခဲရှိတယ်။နောက်တစ်ခုကတကယ်အကျွန်တော်တို့ကလက်ခံမယ်ဆိုပြီးတော့ကန့်ညီရပြီးပြန်ခေါ်ပ
ကျွန်တော်တို့ရဲ့ဒီပုံစံတိုင်းပဲကျွန်တော်လုပ်တာပဲအဲအဲ့ဒီမှာတော့ကျန်းဆက်မှုတွေချက်ချင်းရပ်တန့်ပို့ပါပဲရှင်းလို့သိရတိုင်းပဲကျွန်တော်လုပ်တာပဲအဲအဲ့ဒီမှာတော့ကျန်းဆက်မှုတွေချက်ချင်းရပ်တန့်ပို့ပါပဲလက်ရှိမြန်မာနိုင်ငံကိုပြန်လာမဲ့သူတွေကိုတော့မောင်းတော်မျိုးနဲ့တောင်ပြိုလက်ဝဲနဲ့
ကိုမိုးစောပြပြသွားခဲ့တာပါရှင်။ရခိုင်ပြည်နယ်အတွင်းပြည်ပခရီဖြစ်ခဲ့ပြီးတဲ့နောက်အခြေအနေတည်ငြိမ်စားပြုလာပေမဲ့ပြည်တွင်းနေဒုက္ခသည်တွေမှာတော့ရေရှည်ရက်တည်ရဲ့အခက်အခဲတွေရှိလာနေပါတယ်။ကုလသမဂ္ဂနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေရဲ့အကူအညီကိုလည်းရခိုင်ဒုက္ခသည်တွေကလက်မခံခဲ့တာကြောင့်ပြည်တွင်းကရတဲ့အကူအညီတွေမလုံမလောက်ဖြစ်လာသလိုရေရှည်ရက်တည်ရဲ့အတွက်မှ
ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့
ที่เด็กๆที่น่าอู้มาที่เราที่พยายามมาเนี่ยที่ทุกครั้งที่การพนันไอ้มาลาบีเราเนี่ยว่ะที่เดี๋ยวมาเนี่ยเนี่ยมาเส้นเราเส้นเราเลยขัดใจเนี่ยอู้เราเจ้าตัวเราปุ่งหน้าเจ้าเราบ่เนาะที่พยายามลาบีเราเนี่ยจ้าเราบ่เลยที่พยายามบ่เนี่ยมาเจ้าพงศ์เจ้าเนี่ยมาเราลาบีเนี่ยจ้าเราไอ้ตัวแค่เด็กเช่นเนี่ยตัวเลยอ่ะเช่นเนี่ยตัวอ่ะมีชูขันอะไรมาบีเราไอ้เนี่ยมีชีวิตอ่ะวูสาวเนี่ยฮัลโหลไอ้เนี่ยมีชีวิ တော့လည်းဒီလိုရဲ့စိတ်ပိုက်တန်ရအများကြီးကူတာမှဖြစ်နေတယ
်။ပြည်နယ်အစိုးရအနေနဲ့အကြမ်းဖက်မှုတွေအဓိကဖြစ်ွားခဲ့တဲ့နေရာတွေကိုသာအကူအညီပေးနေတဲ့အတွက်အလန်းဝေးတဲ့နေရာတွေစီကိုအကူအညီတွေမရောက်သေးဘူးလို့လည်းဆိုပါတယ်
။ဒီလူစီလာမောင်တော်ဖက်ကောပဲအားလုံးဆိုင်နေတဲ့ခါကျရင်ဒီကကြောက်ကြောက်ကမှရှိတဲ့ရခိုင်ဒုက္ခတွေတဲ့ရခိုင်မျိုးနွယ်ကြီးတွေပေါ့နော်။ဒီမြောက်ဦးမှာရှိတဲ့ဒုက္ခတွေလည်းရခိုင်မျိုးနွယ်ကြီးတွေရခိုင်မျိုးများနဲ့ရခိုင်မျိုးနွယ်ကြီးတွေဆက်ကတော့မရောက်သေးဘူး
။ရခိုင်ဒုက္ခတွေအများစုကတော့ UN အပါအဝင်အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေရဲ့အကူအညီတွေကိုလက်မခံဘူးလို့ပြောဆိုထားတဲ့အတွက်တခြားနိုင်ငံတကာအဖွဲ့အစည်းတွေရဲ့အကူအညီတွေကိုရယူဖို့လည်းအခက်အခဲရှိနေတာပါ။နိုင်ငံတကာကလည်းလက်ရှိမှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကဒုက္ခတွေစီကိုပဲအာရုံစူးစိုက်မှုတွေရှိနေပါတယ်
။အနာဂတ်ဆန္ဒပြောထားတာကလည်းဒီ NGO, INGO, UN ဝါလုံးဝအလူပစ္စည်းကိုလက်မခံဘူးလို့ဒီမှာကအကောလုံးကကမ်ပိန်းလုပ်ထားတဲ့အခါကြားလို့ရှိရင်တော့ပြည်သူလူထုရဲ့တပေါ်ဆန္ဒပါဖြစ်တာပေါ့အခုကပြည်ထဲမှာရှိတဲ့တန်အဖွဲ့အစည်းတွေ organization တွေ association တွေနောက်တန်အဖွဲ့အစည်းတွေဘုံရော်ကြီးတွေလာရောက်ပြီးတော့လူတက်နေတာနဲ့ပဲဖုန်လုံးနေတာပေါ့နော်တခြားလာပြီးတော့ဒီပြည်နယ်ဆိုးအားထောက်ပံ့တာမျိုးလို့ပေါ့နော်ဟိုအဲ့လိုမျိုးတွေနဲ့ဖုန်လုံးနေတာပေါ့လေဒီနိုင်ငံခြားတန်အဖွဲ့အစည်းတွေတော့လက်ခံမှုကအမတန်မှဆက်ကျနေတာပေါ့
လက်ရှိရခိုင်ဒုက္ခသည်တွေအတွက်ပရဟိတလုပ်နေတဲ့ပြည်တွင်းအဖွဲ့အစည်းတွေရဲ့အကူအညီနဲ့မလုံလောက်တဲ့အကြောင်းကိုလည်းဆက်ပြောပြပါရစေ
။ဒါတွေကဒီအပန်းဖွဲ့စည်းတွေကဘယ်လိုမှဒီကြိုင်ုံလောက်ပဲစာဖို့တောက်ဖို့နေဖို့ထိုင်ဖို့လောက်ပဲသူလက်တလောအနေထားပဲဖြစ်ရှင်းနိုင်တယ်။ဒီရှိရအတွက်ကြလို့ရှိရင်တော့အကြီးအကျယ်နိုင်ငံတော်ဆိုးရွားကနေပြီးတော့တကယ်ကိုစစ်စစ်မမနဲ့အနေတကျနဲ့လုံးမကင်မဒီနေရှင်းမှုတွေဖြစ်လာတယ်နော်။ဒီနေ့ပရဟိတအပန်းဖွဲ့စည်းတွေကလည်းတော့သာဖို့သာဖို့လောက်ပဲရမယ်သူတို့ရဲ့ဘဝလောင်းမရှိတဲ့အတွက်ကအများကြီးအတွက်ကမျိုးလို့ရှင်းမရှိဘူးဖြစ်နေတာ
ရခိုင်ပြည်နယ်အတွင်းမှာတော့အကြမ်းဖက်မှုတွေဖြစ်ပွားပြီးတပ်ဖြတ်ခံရမှုတွေအိမ်နေမိရှုပ်ခံရတာတွေရှိတာကြောင့်ရခိုင်ပြည်တွင်းကဒုက္ခတွေ3000ကျော်လောက်နေရာဆွန့်ခွာပြီးရခိုင်ပြည်နယ်အတွင်းကမြို့နယ်အသီးသီးကိုထွက်ပြေးခဲ့ရသလိုမွတ်စလင်ဒုက္ခတွေတွေကတော့တိတ်နေချပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ရပါတယ်ရှင်
မအေးအေးမှပြောပြသွားတာပါရှင်ရခိုင်ပြည်နယ်ဘက်ကသတင်းတွေဒီမှာပဲညှပ်နာပါရစေ အခုချမ်းပြည်နယ်အတွင်း TNL လက်နက်ကိုင်အဖွဲ့ရဲ့စခန်းတွေကနေလက်နက်နဲ့မူရစီတွေဖမ်းမိထားတယ်ဆိုတဲ့သတင်းဘက်ကိုအလှည့်ပေးပါမယ်။ချမ်းပြည်နယ်မြောက်ပိုင်းလာရှုမြို့နယ်အတွင်းမြမတပ်မတော်နဲ့တအန်းပလောင် TNL တို့ကြားကအောက်တိုဘာလဆန်းပိုင်းရင်ဆိုင်တိုက်ပွဲတွေအတွင်းလက်နက်တွေနဲ့တူကာလတံပိုးကြက်သိန်းပေါင်း 6,000 ကျော်တံပိုးရှိတဲ့မူရစီဝါတွေကိုလည်းသိမ်းဆည်းရမိခဲ့တယ်လို့တပ်မတော်ကသတင်းထုတ်ပြန်ပါတယ်။အခုလိုမူရစီဝါတွေဖမ်းဆီးမိတယ်ဆိုတဲ့သတင်းနဲ့လာရှုဘက်မှာလည်းတိုက်ပွဲမရှိတဲ့အကြောင်းTNL ဘက်ကညှင်းဆိုထားပြီး TNL ဟာမူရစ်စေဝါကိုအမျိုးသားရေးတာဝန်တရအနေနဲ့တိုက်ဖြတ်နေတာသာဖြစ်ကြောင်းတုံ့ပြန်ခဲ့ပါတယ်။ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကိုအင်ကပြောပြမှာပါရှင်
။ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့နယ်တွင်အော်တိုဘာလ၁ရက်နေ့ကနေအော်တိုဘာလ၉ရက်နေ့ထိတပ်မတော်စစ်ကြောင်းကနေနိုင်မြေလုံခြုံရေးဆောင်ရွက်နေစဉ် TNL တမ်းပလောင်တပ်ဖွဲ့တွင်လည်းရင်ဆိုင်တိုက်ပွဲဖြစ်ပွားခဲ့ပြီးလက်နက်ငယ်မျိုးစုံ၆လက်ကြီးမျိုးစုံနဲ့တူမူရစ်စိတ်ကြွစီဘိန်းပြူဘိန်းမဲကာလတံပိုးကြံ့ငွေသိန်း 6,000 ကျော်ကိုသိမ်းဆည်းရမိခဲ့တယ်လို့တမတော်ကာကွယ်ရေးဦးစီးချုပ်ယုံကလည်းသတင်းထုတ်ပြန်ခဲ့တာပါတမတော်ကာကွယ်ရေးဦးစီးချုပ်ယုံကလည်းသတင်းထုတ်ပြန်တဲ့အချက်တွေဟာမမှန်ကန်ဘူးလို့ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး BSLF တွင်မူဘူမူကြီးတာဖုံးကျော်ကအခုလိုညင်းဆိုခဲ့ပါတယ
်ကျွန်တော်တို့ကမူရစ်စိတ်ကြွတဲ့စိတ်ကပ်ဖို့အတွက်ဆန္ဒလုံထားတဲ့သလန်းသတင်းကြီးပဲဖြစ်တယ်လို့ကျွန်တော်ပြောချင်ပါတယ်အခုဖော်ပြနေတဲ့မူရစ်စိတ်ကြွတွေကကျွန်တော်တို့နဲ့တပ်သက်မှုမရှိပါဘူးဒါပေမဲ့ခေါ်ပြရတဲ့လက်နက်တွေကတော့ပြီးခဲ့တဲ့တလောလုံးကကျွန်တော်တန်းဆန်ထပ်ပိုက်ဝဲတွေချစ်တော့ကျွန်တော်တို့ဆုံးချုပ်ရတဲ့လက်နက်တွေရောဖမ်းပါတယ်လက်နက်ငယ်ချုပ်လိုက်ကြတော့သူတို့ဖော်ပြထားသလိုအောက်တိုဘာ3ရက်နေ့ကနေ9ရက်နေ့အထိလာရှိမြို့နယ်အတွင်းထဲမှာတွေ့ဖူးရွာတို့အဲ့ခါတည်းမှာပိုက်ဝဲမရှိပါဘူးကျွန်တော်တို့လည်းမြန်မာတပ်မတော်ထိခိုက်မှုရှိတာကနမ်ခမ်းမြို့နယ်မန္တမြို့နယ်နန်းဆန်မြို့နယ်အဲ့ဒီခါမှာပိုက်ဝဲတွေရှိကြပါ
ပြီးခဲ့တဲ့အော်တိုဘာလ၁ရက်နေ့ကနေ၉ရက်နေ့ထိလာရှိုးမြို့နယ်လယ်ဖွေးကြီးရနီတမတော်နဲ့ TNL တို့တိုက်ပွဲတွင်လက်နက်ငယ်မျိုးစုံ၆လက်ကြီးမျိုးစုံ6,294တောင်းကြီးအင်းမျိုးစုံ၁၀ခုလက်ပစ်ပုံးတစ်လုံးရန်160တုံးမန်ပြောင်းတစ်လက်အိုင်ကော်စကားပြောဆက်နှလုံး equipment တစ်စုံဘိမဲ33,225 ကရံခန့်ဘိမ်းပြူ2,132ကရံဘိမ်းပြူဘလောက်သုံး988တုံးနဲ့စိတ်ကြွယူသွေးဆေးပြာ93,000ပြာစုစုပေါင်းမူရစ်ဆေးဝါးခန့်မှန်းတန်ဖိုးငွေ73,000 69,000 ကျော်လို့ကိုတွေးရှိသိမ်းဆည်းရခဲ့မိတယ်လို့တပ်မတော်ဘက်ကလည်းသတင်းထုတ်ပြန်ထားပါတယ်တပ်မတော်ဘက်ကလည်းမူရစ်ဆေးဝါးဖမ်းမိကြောင်းဖော်ပြချက်ဟာပွေလင်းရသည်မှာဆိုးစစ်စင်ဖို့အကြောင်းပြချက်တခုလို့ BSLF တွင်မူဘူမူကြီးတာဘုံကျော်ကဆက်ပြောပါတယ
်ကျွန်တော်တို့ရေချားတဲ့ဒီကအတွင်းနဲ့အတီးဒီကိုမြန်မာတပ်မတော်ကလက်လက်ကြီးနဲ့ညှိုးဆုပ်ပို့ဆောင်လာပြီးတာဖြစ်ခုကဝင်စီဝါတွေဆန်းလျားမိတဲ့ဆိုတဲ့ဟာဒီလူလူထုကိုပြည်လာအောင်လိန်ညာပြီးတော့မှတရင်ထုတ်ပြီးပြည်ကျွန်တော်တို့ကိုစစ်ဆင်ရေးတတိမမာလုပ်မယ်လို့ပဲကျွန်တော်တို့အဲ့လိုပဲနားလဲပါတယ်
TNL တမ်းပလောင်သဖွဲ့အနေနဲ့ကတော့မူရစ်စေဝါကိုအမျိုးသားရေးတာဝန်တရအနေနဲ့တိုက်ဖြတ်နေတယ်လို့ TNL ပြန်ကြားရေးတာဝန်ကဘူမူစာအကျော်ကပြောပါတယ
်ကျွန်တော်လို့ရှားတဲ့လာရှုမူစေဘနောတလာနောချာဖင်ပြည်တော်လူမရှိတော့ဘူးရှိတာလေကြံတဲ့နေရာကဆိုရင်ဒီမြန်မာတမတော်ပြည်လက်အခမ်းအစီအစီလေးရှိရှိတွင်းနေပြီကျွန်တော်ကလုံးလုံးလောက်လောက်တစ်ချက်လုံးမရတော့အဲ့နဲ့နားလို့ကြံတယ်
ဒီနေ့မှလည်း TNL လူမြောက်ဒေသမှာမူရစ်စေဝါတိုက်ဖြတ်ရေးအခမ်းအနားကျင်းပခဲ့သလိုအဲ့ဒီအခမ်းအနားကိုတက်ရောက်ပြီးသတင်းယူပြီးပြန်လာတဲ့ DPP သတင်းထောက်ဦးအေးနိုင်နဲ့ကိုကြည့်ဖုံးအောင်အေယာဝတီသတင်းထောက်လူဝီဝံတို့ကိုတပ်မတော်ဘက်ကနေဇွန်လ26ရက်နေ့မှာဖမ်းဆီးမှုဖြစ်စဉ်တွေလည်းရှိခဲ့ပါတယ် TNL တမ်းပလောင်တပ်ဖွဲ့ဟာမြန်မာစိုးရနဲ့ NCA ပြည်ရလက်မှတ်ရေးထိုးဖို့တပ်မတော်ဘက်ကလက်မခံသေးသလိုလက်ရှိတပ်မတော်နဲ့တိုက်ပွဲဖြစ်ပွားနေစေလဲဖြစ်ပါတယ်လာမယ့်အောက်တိုဘာလ15ရက်နေ့မှာကြာရောက်မဲ့ NCA နှစ်နှစ်မြောက်အခမ်းအနားအတွက်အစိုးရဖွဲ့နဲ့ NCA လက်မှတ်ရေးသူဖွဲ့တွေကလည်းကြိုတင်ပြင်ဆင်မှုတွေပြုလုပ်နေသလိုဒီအခမ်းအနားကိုသမရဟောင်းဦးသိန်းစိန်အပါအဝင် NCA လက်မှတ်မရေးသူနိုင်သေးတဲ့ UNSC ဖွဲ့နဲ့မြောက်ပိုင်းမဟာမိတ်ဖွဲ့တွေကိုလည်းဖိတ်ကြားသွားမယ်လို့အပြည့်ရဖွဲ့တာဝန်ရှိသူတွေကပြောပါတယ်မြန်မာငင်းချမ်းရေးကော်မရှင်အနေနဲ့တိုင်းဒေသလက်နက်က၈ဖွဲ့နဲ့တာ NCA လက်မှတ်ရေးသူနိုင်သေးတာဖြစ်ပြီးဂျန်ရှိတဲ့ဖွဲ့တွေနဲ့လက်မှတ်ရေးသူနိုင်ရေးမှာရှေ့ကိုမတက်လှမ်းနိုင်သေးပါဘူးတဖက်မှာလည်းရှမ်းပြည်နယ်ကချင်ပြည်နယ်ဒေသတွေဘက်မှာမြမတမတော်နဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေနဲ့စစ်ရေးသင်းမာနေစေအခြေအနေမှာရှိနေပါတယ်ခင်ဗျာ
။နိုင်ကိုရင်ပြောပြတာပါရှင်။ VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးစာတွေပေးပို့လို့ရင် VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ်855ကိုစာရေးသားဆက်သွင်းနိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့2019ခုနှစ်အောက်တိုဘာလ17ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေပဲတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်။အခုညပိုင်းနားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာလူလူကြမ်းမာရေးအစီအစဉ်မြန်မာနိုင်ငံဟာဘာသာရေးအရညီညွတ်မှုမရှိကြဘူးလို့နိုင်ငံတကာကဆွဆွဲချက်တွေနဲ့ပတ်သက်လို့
ဘာသာရေးညီညွတ်မှုမရှိဘူးအပြန္နာနားလည်းမရှိဘူးကျွန်တော်မဟုတ်ဘူးလို့ညင်နေမဟုတ်ဘူးရန်ကုန်မြို့လေကောင်မှာအလွန်တကူကြီးတဲ့စုရိစီတော်ကြီးရှိတယ်စုရိစီတော်ကြီးဘေးမှာ
ဥပဒေတင်ညာရှင်ဦးသိန်းတန်ဦးနဲ့တွေ့ဆုံမေးမြန်းထားတာကိုမြန်မာအရေးသုံးသပ်ချက်မှနားဆင်ကြရမှာဖြစ်ပြီးထူးခြားစံပြသတင်းများအစီအစဉ်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးပါမယ်ရှင်အခုရင်ဆုံးတော့လူမှုကျန်းမာရေးအစီအစဉ်ကိုနားဆင်ကြည့်ကြရအောင်ပါပြည်ပနိုင်ငံတွေမှာအလုပ်လုပ်နေကြတဲ့မြန်မာဆရာဝန်တွေမြန်မာနိုင်ငံကိုပြန်လာပြီးအချိန်ပိုင်းစေကူတာပေးနိုင်ဖို့နိုင်ငံတကာဆရာမြန်မာဆရာဝန်များအဖွဲ့ MMPGA နဲ့Grand Hunter နိုင်ငံတကာအစ်မီစေရင်တို့ချိတ်ဆက်ပြီးတော့ဆောင်ရွက်ပေးနေတဲ့အကြောင်းကိုဒေါက်တာတန်စောကစီစဉ်တင်ဆက်ထားပါတယ်ရှင
်မြန်မာနိုင်ငံမှာရှိတဲ့စေရုံတွေကကျန်းမာရေးဆော့ချောက်မှုစနစ်ကိုနိုင်ငံတကာစံချိန်စံညွှန်းတွေအတိုင်းရရှိအောင်ကြိုးပမ်းနေကြတဲ့အချိန်မှာနိုင်ငံတကာကိုတွားရောက်စေကူတမှုခံယူနေကြတဲ့လူတွေလည်းရှိနေပါတယ်နိုင်ငံတကာကိုတွားရောက်ပြီးစေကူတမှုခံယူတဲ့အခါမှာဘာသာစကားခက်ခဲပါဝင်ခက်ခဲတွေကိုကြုံတွေ့ရလိမ့်ရှိတာကြောင့်နိုင်ငံတကာဆေးရုံတွေမှာတာဝန်ထမ်းဆောင်နေတဲ့မြန်မာလူမျိုးဆရာဝန်တွေကနိုင်ငံတကာအသင့်မီကျန်းမာရေးဝန်ဆောင်မှုတွေနဲ့အတူမြန်မာနိုင်ငံမှာလာရောက်စေကူတမှုပြုလုပ်နိုင်ရမယ်ဆိုရင်ပြည်သူလူထုအတွက်အကျိုးကျေးဇူးရရှိစေနိုင်မှာဖြစ်တယ်လို့ Grand Hunter International Hospital မှာစီဂျွန်ရဲ့ဟော်မုန်းဆိုင်ရာအထူးကူဆရာဝန်ကြီးဖြစ်သူဗမောက်ခဒေါက်တာဒေါ်သနန်အေးကပြောပါတယ
်။ချားနိုင်ငံကိုသွားရတဲ့အခါဘာသာစကားနားမနေတာရယ်เนาะဒီချားမရှင်းပြဘဲနဲ့ခါတရံကြရင်เนาะဒီသူတို့လည်းမှားယွင်းတာတွေလည်းရှိတယ်ပေါ့เนาะပုံကြစီအများများပြီးတော့ပြန်လာခဲ့တဲ့သူလူတွေရှိကြတယ်ဆိုတော့ကျွန်တော်တို့ကိုယ်တိုင်ပြင်ပါပဲကိုယ်လူမျိုးနဲ့เนาะဒီကျွမ်းကျင်တဲ့
နိုင်ငံတကာဆေးရုံတွေမှာတာဝန်ထမ်းဆောင်နေတဲ့မြန်မာဆရာဝန်တွေထဲမှာလည်းမြန်မာနိုင်ငံကိုပြန်လာပြီးစေကူတမှုပြုလုပ်ခြင်းနဲ့ဆရာဝန်တွေရှိနေပါလေ။နိုင်ငံသားဆေးရုံမှာ25နှစ်ကျော်အလုပ်လုပ်ခဲ့ပေမဲ့မြန်မာနိုင်ငံကိုပြန်လာပြီးစေကူတမှုပြုလုပ်ရတာကိုကျေနပ်နှစ်သက်မိတယ်လို့အထွေထွေယောဂအထူးဆရာဝန်ကြီးဖြစ်သူဗမောက်ခဒေါက်တာဦးစောအောင်ကပြောပါတယ
်။ဆရာနိုင်ငံသားမှာထွက်အလုပ်လုပ်နေတာနှစ်ပေါင်း state30နှစ်ပါရှိတော့တယ်အဲဒါလောက်တာတော့35နှစ်ရှိတော့ဒီမှာပြေပြန်ရောက်လာတယ်အဲပုံမှန်လည်းကဆရာတို့မှာဆရာရဲ့စိတ်ထဲမှာပေါ့တတိယကပုံမှန်ပြေပြန်มาပမာပြေဟာကိုမွေးလိုက်တယ်နော်ကိုမျိုးကိုကြံလာပြီးတော့ဒီကိုရေမေတဘာဝနဲ့ကိုလူမျိုးတွေရဲ့အနည်းကိုပို့ပြီးတော့ခင်တွေ့တယ်ပုံမှန်ကပြောစရာလေးရှိပေမဲ့ပုံမှန်ကနေရထိုင်ရတာအဆင်ပြေပေမဲ့လည်းဒီမှာတော့ငါလူမျိုးတွေဟာဒါတို့အတွက်ခင်ဗျာလည်းဖောင်းတယ်အဲ့လိုမျိုးတွေဟာအကူအညီတွေလည်းအများကြီးလိုနေတယ်ဆိုတော့သတိထားမိတယ်သတိထားမိတော့ဆရာနှစ်စဉ်နှစ်တိုင်းပြန်ပြန်လာပြီးတော့ဒီပေါ့ဒါရိုက်တာစေကူလုပ်ငန်းတို့စေကူတင်ကြားရေးလုပ်ငန်းတို့ဒါတွေကိုဆောင်ရွက်ခဲ့တယ်အဲ့တော့လေးနှစ်လောက်ကစပြီးတော့ဆရာပုံမှန်ရှေ့ကန်းထိုင်လာတယ်ပါလုပ်လာခဲ့
မြန်မာနိုင်ငံကိုပြန်လာခြင်းပေမဲ့ချက်ချင်းပြန်လာဖို့မလွယ်ကူသေးတဲ့ပြည်ပရောက်မြန်မာဆရာဝန်တွေဟာMMPGA လို့ခေါ်တဲ့နိုင်ငံတကာမြန်မာဆရာဝန်များအဖွဲ့ကိုဖွဲ့စည်းပြီးရန်ကုန်မြို့ Grand Hunter International Hospital မှာအလှည့်ကျလာရောက်စေကူတမှုပြုလုပ်ပေးလျက်ရှိတယ်လို့ဗမောက်ခဒေါက်တာဒေါက်တာသန်းအေးကပြောပါတယ်
သူတို့လုံလုံနေတဲ့နေရာကိုလည်းသူတို့စုခါလို့မဖြစ်ဘူးအဲ့ဒီအတွက်ကြောင့်သူတို့ကဒီ group တွေကိုဒီကဘာလုံးမှာရှိတယ်အဲဖွဲ့စည်းသူတို့ဆရာဝန်ရဲ့အတိုင်းဝိုင်းပေါ့နော်ကိုလုံး physician တွေအားလုံးကိုသူတို့စုစည်းလိုက်တော့မနေ့ကကြာတော့90ကျော်လောက်သူတို့စုစည်းပြီးပြီလို့ပြောပါတယ်သူတို့ရဲ့အစီအစဉ်အတိုင်းဆိုရင်သူတို့မြန်မာနိုင်ငံကိုပြန်လာတဲ့အချိန်မှာကျွန်တော်တို့ဈေးရုံမှာနော် နှစ်ပတ်သုံးပတ်သုံးပတ်ပေါ့နော်ကျမတို့ကတစ်လလောက်သူတို့ဖြစ်နိုင်တယ်သူတို့လုံးမယ်ပေါ့နော်တချို့လည်းသုံးလလောက်လုံးနိုင်တယ်ဆိုဒီအဖွဲ့အစည်းကသူတို့တတ်နိုင်တဲ့လောက်အချိန်ဒီမှာတယောက်နဲ့တယောက်လက်ဆင့်ကမ်းပြီးတော့ဒီဘာသာတူတဲ့ specialist တွေလက်ဆင့်ကမ်းပြီးတော့ဖွဲ့စည်းထားပြီးသူတို့ဆက်ပြီးတော့လှုပ်ဆောင်သွားမယ်နော်ဆိုသူတို့ဖွဲ့စည်းရတော့နော်အခုဆိုရင်တော်တော်လေးတော့စီယုံရေးအားတော့ကောင်းနေဆိုသူတို့ကဘာလုံးချက်ပြီးတော့သူတို့စီယုံနိုင်တယ်လို့ဒီမှာပြောလဲမှာ
ဒီပါရောက်မြန်မာဆရာဝန်တွေအနေနဲ့နိုင်ငံတကာဆေးရုံအသီးသီးကနေမြန်မာပြည်ကိုပြန်လာပြီးအချိန်ပိုင်းဆေးကုသမှုပြုလုပ်ပေးတဲ့နေရာမှာအခက်အခဲတွေအများကြီးရှိနေပါသေးတယ်။အခက်အခဲတွေရှိနေပေမဲ့နိုင်ငံသားထွက်ပြီးဆေးကုသမှုခံယူနေရတဲ့သူတွေကိုနိုင်ငံတကာစံချိန်စံနှုန်းတွေအတိုင်းပြည်တွင်းမှာကုသဆောင်ရွက်ပေးနိုင်မှုအတွက် MMPGA နဲ့ Grand Hunter International Hospital တို့မှပူးပေါင်းဆောင်ရွက်လျက်ရှိတယ်လို့ပမောက္ခဒေါက်တာဦးစောအောင်ကပြောပါတယ
်။အရေးအကြီးဆုံးချက်ကမြန်မာစကားနဲ့ဆိုပြောကြပါမယ်။ဆိုတော့မြန်မာလူမျိုးကိုကျွန်တော်ကမြန်မာစကားနဲ့ပေးမယ်မြန်မာစကားနဲ့ပြောမယ်မြန်မာစကားနဲ့ပညာပေးမယ်ဆိုတော့နိုင်ငံကိုထက်ထက်ခုနေရတဲ့ပိန်ပေါင်းများစွာတော့သူတွေဝေးရာသီလောက်က500မီလီယံ US ဒေါ်လာတော့ဖြုံနေတဲ့မြန်မာလူမျိုးတွေဟာဘာဖြစ်လို့ဒီလိုယိုရီးယားစင်ကာပူအဆင့်ရှိတဲ့မြန်မာဆရာဝန်တွေနဲ့ဒီမှာပြည်စုံတဲ့ဆေးရုံကြီးမှာနော်ဘာဖြစ်လို့သူတို့ယုံကြည်စွာနဲ့ဆရာတို့ယုံကြည်စွာနဲ့လာခုအခမ်းအနဲရဲကြပါလေ
နိုင်ငံရဲ့ခြားဆေးရုံတွေမှာတာဝန်ထမ်းဆောင်နေတဲ့မြန်မာဆရာဝန်တွေမြန်မာနိုင်ငံမှာလာရောက်ဆေးကုသမှုပြုလုပ်နိုင်မှုအတွက် MMPGA နဲ့ Grand Hunter International Hospital တို့ချိတ်ဆက်ဆောင်ရွက်လျက်ရှိတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပါ
လူလူကြမ်းမဧကန္တကိုအခုလိုပုံတူနေညတိုင်းမှာနားဆင်နိုင်ပါတယ်ရှင်အခုမြန်မာအရေးသုံးသပ်ချက်ကိုနားဆင်ရပါမယ်မြန်မာနိုင်ငံမှာအစ္စလာမ်မုန်ဒီစိတ်လွှမ်းမိုးနေတယ်လို့အထင်ခံရတဲ့အတွက်ရခိုင်မြောက်ပိုင်းပြဿနာနဲ့နေဆက်လုံခြုံရေးပြဿနာတွေကိုကင်တွယ်ဖြစ်ရှင်းတဲ့နေရာမှာထင်တိုင်းမပေါက်ဖြစ်နေတယ်ဆိုရင်မှားမယ်မဟုတ်ပါဘူးအမေရိကန်ပြည်ထောင်စုအိုင်ဒါဟိုပြည်နယ်ဘရက်ခမ်ရန်တက္ကသိုလ်ပြောင်းလဲနေတဲ့ကဘာပေါ်ကတရားဥပဒေစိုးမိုးမှုနဲ့ဘာသာရေးဆိုတဲ့ဆွေးနွေးပွဲကိုတက်ရောက်လာတဲ့လူခွင့်ရရှိနေဦးသိန်းတန်းဦးနဲ့ဦးကျော်စံသားတို့သုံးသပ်ဆွေးနွေးထားပါတယ်ဒီဆွေးနွေးပွဲမှာသူရင်ဆိုင်ခဲ့ရတဲ့အခြေအနေကိုဦးသိန်းတန်းဦးကအခုလိုစပြောပါတယ်ရှင
်ကျွန်တော်ကစာတမ်း presentation တစ်စောင်တင်ပါတယ်ကျွန်တော်ဟာ A Glimpse on Recent Religious Freedom in Myanmar မြန်မာနိုင်ငံမျက်မှောက်ဘာသာရေးလူလတ်ခွင့်တစ်စီတစ်စောင်းဆိုတာကိုကျွန်တော်ဘက်ကစာရန်ဖတ်ပါတယ်နောက်တစ်ခါဦးစင်းနှစ်ပါးပါတယ်သူတို့ဗုဒ္ဓတော်ပါမောက္ခဆရာတော်ဦးတုတနဲ့နောက်တစ်ခါဦးဥက္ကန္တဆိုတဲ့ဂတိကဆရာတော်ပါ
မြန်မာနိုင်ငံရဲ့ဘာသာရေးလူလတ်ခွင့်ဆိုတော့ဒီကနေ့ကဘာပေါ်မှာမြန်မာနိုင်ငံရဲ့ပုံကြီးဖြစ်နေရတယ်တော့အတော်လေးဖီလာဆန့်ကျင်ဖြစ်နေလို့ပြောကောင်းပြောကြမှာပေါ့ဆရာသူက
ဟုတ်တယ်ကျွန်တော်တို့ဆွေးနွေးပွဲမှာကျွန်တော်ဗစက်ကိုမပေးရပါဘူးအလူသဘောဆွေးနွေးတာတွေရောထမင်းဝိုင်းကော်ဖီဝိုင်းမှာရောနောက်ဒီကျွန်တော်တို့ဆွေးတင်ပြတဲ့ဒီ symposium မှာတော့ဒါအများကြီးပြောကြပ
ါသူတို့အတိအထောက်ပြတဲ့အချက်တွေကဘာလို့လဲဆရာ
သူတို့ကအခုရတဲ့ရရှိတဲ့သတင်းတွေကအဲကျွန်တော်တို့ကတိုင်းပြည်မှာ genocide ပေါ့လူမျိုးတုံးတပ်ဖြတ်မှုတွေလုပ်နေတယ်နောက်တစ်ခါအဲ့ဒီလူရဟင်းကြားတွေအပေါ်မှာကျွန်တော်တို့က crime against humanity ပေါ့လူသားမျိုးနွယ်စုပေါ့ကျူးလွန်နေရာဇဝတ်မှုတွေကျူးလွန်နေတယ်ဆိုတော့နောက်တစ်ခါကျွန်တော်တို့တိုင်းပြည်တစ်ပြည်လုံးက racist ပေါ့တကယ်ကိုလူမျိုးခွဲခြားတဲ့လူတွေအစင်တန်းမရှိတဲ့အကြမ်းဖက်သမားတွေလို့အဲဒီလိုမျိုးသူတို့မြင်ပြီးတော့အဲ့လိုဆွဆွဲချက်တွေကိုကျွန်တော်တို့မေးကြတာ
ဆိုတော့ဆွဆွဲကြတော့ဟုတ်ပြီဆိုသူတို့ရဲ့ပြတဲ့အထောက်အထားကတော့နိုင်ငံတကာမီဒီယာထဲမှာပါတဲ့အချက်လက်ပဲလားသူတို့မဟုတ်တခြားဘယ်လိုအထောက်အထားတွေသူတို့ပြနိုင်ပါလဲဆရာ
သူတို့ကဒီမှာလာတဲ့ပညာရှင်တွေကတော့သူတို့ဒီကျွန်တော်တို့ Wire News ပေါ့နော်အဲ့ဒီအဓိကအားဖြင့်ပြောရင်အဲ့လိုသတင်းမီဒီယာတွေမှာတက်တဲ့အချက်လက်တွေကသူတို့ပြောတာအဲ့ဒီဟာကိုပဲသူတို့အဓိကထားပြောတာပေါ့နော်ဟိုကျွန်တော်တို့ခြေပါချက်တွေကိုလည်းတချို့သူတို့နားမလဲဘူ
းဆရာတို့ဒီလိုနိုင်ငံတကာစာမျက်နှာမှာတက်ပြီးတော့နိုင်ငံတကာ Forum ဆိုတာတက်ပြီးတော့ဆွေးနွေးရတဲ့အခါမှာတကယ်အဖြစ်မှန်ကိုပြောဖို့အတွက်မနိုင်ငံဘက်ကပေါ့လေပံပိုးပေးမှုဘယ်လိုဟာတွေလိုတယ်လို့ဆရာပြောကြပါလားဆရာ
ဟိုကျွန်တော်တို့ကခုကျွန်တော်ဒီမှာရောက်တော့အဲ့ဒီ symposium ပြီးတဲ့အခါမှာကျွန်တော်6ရက်5ရက်နဲ့6ရက်မှာဒီမှာဆက်ပြီးတော့ New Zealand မှာကျွန်တော်တို့ United States State Department နဲ့ကျွန်တော်တို့တွေ့ရတယ်တွေ့ပြီးတော့အဲ့ဒီက internet ဒီ International Religious Freedom Affair ဟို commission နဲ့လည်းကျွန်တော်တို့တွေ့ရတယ်ဒါဟာသမရခန့်ပြီးတော့ Congress ကအတည်ပြုထားတဲ့အဖွဲ့ပေါ့နော်အဲ့ဒီဟာတွေနဲ့တွေ့ရတာဆိုတော့တော်တော်အရေးကြီးတယ်ဗျအစိုးရတပိုင်းနဲ့ကျွန်တော်တို့တွေ့ရတာဗျအတူရတာကအဲ့ဒီမှာလဲမေးခွန်းတွေလာတယ်။နောက်ကျွန်တော်တက်တဲ့အထက်မှာဥရောပသမဂ္ဂပါလီမန် EU ပါလီမန်ကိုယ်စားလှယ်တွေပါတယ်။ဆိုတော့သူတို့ကတော့ကျွန်တော်တို့ကအတော်အမြင်ဆောင်တယ်လို့ပြောရမှာ။အဲ့တော့အမှန်တကယ်ကတော့ကျွန်တော်တို့ကတော့အခုလာတာတော့ဟိုတကယ်ပြုတ်ဒီပညာရဆိုင်ရာဆွေးနွေးပွဲနဲ့လာတာပေါ့နော်။ကျွန်တော်ဘာထောက်ကူမှမရပါဘူး။အဲ့တော့ဒီမှာကျွန်တော်တို့လက်တွေ့တွေ့ရတာကတော့ကျွန်တော်တို့ကမီဒီယာဝေါ်ဖေးယားမှာပေါ့နော်။နိုင်ငံတကာကျွန်တော်အများကြီးကြာရှုံးနေတယ်။ဆိုတ So tu rupiah hari awal mereka ni, jadi rupiah lu melayan. So tu rupiah kah aduh niara kah mah, aje itu wengu niara kah mah. Anak bayi tayong apa sih, lu doa apa sih? No dulu agak di akademik, no tip di penyiasian tayong apa sih? Nyai tu pautan ni, tu yah. Jadi rupiah kah lu, dia usah ni usah, jangan tu jangan niara.
Ni mah di baka cawutah, siaru ya kugan cipan nang buat dua. In ane ni, pampu mubin nang ni. Ni mah baka media ru, siaru tu jangan cina je tu, siaru baka cawutah ni kopiara ru.
อันนั้นเรื่องของมันนะครับอ่ะมาเลยครับเนี่ยจันทร์รู้ไหมก็ซาซาจีนทรานสเฟอร์เรนซีลงมาไม่ใช่กูจันทร์ได้เอาเทียบมีอะไรพี่ว่าลูกชิ้นที่กูแล้วจะไปก็เอฟเฟกต์ไฟนี่ไม่ใช่ไม่ใช่หมดเปล่าอ่ะไอ้ยาเรนเนี่ยที่ดันดันมันนี่นี่ในงานอะไรมีอะไรพี่รู้สิมีอะไรตัวกูมาไปเกี่ยระฮะลงมาเลยอ่ะถ้าเดาไม่จันทร์รู้ว่ากูฟิอันนั้นก็ไม่ใช่สิ่งขันซาเกลุจันทร์ได้เอาพี่ลูกยาอันนั้นก็ไม่ใช่สิ่งขันซาเราตัวว
free on Simango, the Layo Lila Gwendo, Tinga Gwendo people are Nedlu. The Pemaleva, Mulaye, UVL, Gusulujim, a Payawama, Payawama, Badajaziana, or yes, is a Pungi to our Lumia, deep Pungi, you are a Bobby Susie, Lutimare. You have to tell yourself the Wallace.
Oh, dear, I think I don't know, Mitago, Mikanare. Through a Piana, but who did the general Lemadu? အဲ့တော့ကျွန်တော်ဒီမှာဒီစိတ်မှာတည်းနဲ့တွေးတဲ့အခါမှာအဲ့ဒီကိစ္စကိုမေးတယ်အေးယူရလဲပြောတယ်အဲ့တော့ကျွန်တော်ကဒါအတီးပြုလို့မညာသေးတဲ့သတင်းပေါ့နော်ဘယ်လိုပြောတဲ့အခါမှာအဲ့ဒါလို့နိုင်ငံမျိုးမှာဘာသာရေးလိုလာခွင့်မရှိဘဲနဲ့ဗိုလ်ကျနဲ့အထရိုစီတီးစ်ပေါ့လုပ်နေတဲ့နိုင်ငံမှာငါတို့ဘယ်လိုလုပ်ပြီးတော့ရင်းနှီးမြှုပ်နှံမလဲဆိုတော့ဒါသိရေးကြီးတယ်အဲ့တော့တိုင်း ဆော်ဖို့ အမုန်းတရားတွေဖြန့်ချိဖို့ သူတို့လိုအကြီးကျယ်လုပ်တာ တကယ်တကယ်ကြတော့သူတို့လုပ်တဲ့လုပ်ရည်ကြောင့် ကျွန်တော်တို့ကကဘာပေါ်မှာအဆက်တကွဲအကျိုးနည်းဖြစ်ပြီးတော့ အဲဒီလိုတက်ကြီးရွယ်ဖို့အဖိုးကြီးကို ကျွေးကုန်ဖျားပါမှာအနိုင်ကျင့်တဲ့ကိုတိလည်းရောက်လုတ်တယ်ဆိုတော့ဆွဆွဲချက်တွေကိုတက်ဆိုင်ရာနိုင်ငံတော်အစိုးရကလည်းဘာမှမလုပ်ရဲဘူးပေါ့နော်ဒါတရားဥပဒေစိုးမှုလုံးဝမရှိဘူးလို့မြင်တဲ့အခါကျတော့ကျွန်တော်တို့နိုင်ငံမှာလာပြီးတော့ရင်းနှီးမြှုပ်နှံမှုဆိုတာတော်တော်တုံ့နှုတ်စရာလို့ထင်သွားစေတယ်ပေါ့ဗျာဒါလုံးဝမကောင်းပါဘူး
တကယ်တော့လောက်ဒီအမြင်ကျင်းမြောင်းပြီးတော့ရဲဆက်
ဘောဒါလုံးဝမဟုတ်ပါဘူးနော
်ဟုတ်ကဲ့ဆိုတော့အဲ့လိုအမြင်အတိုင်းကဘာကမြောင်ကိုကျွန်တော်ကမလုံထန်ကြတာခက်တယ်ဆရာ
ဟုတ်တယ်အဲ့ဒါကျွန်တော်တို့ကခုဆိုပြောရတယ်ဗျာအဲ့ဒီဥပမာအခုဖြစ်ကျက်တဲ့ကိစ္စတွေမှာတထောင်ချီဖွဲ့စည်းပုံကိုပြန်ပြောနေရတယ်တထောင်ချီဖွဲ့စည်းပုံကရခိုင်မှာဖြစ်တဲ့စစ်တပ်တွေရှိတယ်အဲ့စစ်တပ်ကိုကျွန်တော်တို့အရသာစုကဘာမှလုပ်ပိုင်မှုမရှိဘူးနော်ဘာမှပြောလို့မရဘူးအဲ့ဒါဟာပြည်ထရေးနဲ့ကာကွယ်ရေးအောက်မှာပဲရှိတယ်ကာကွယ်ဥစည်းယုတ်အောက်မှာရှိအဲ့တော့အဲ့ဒီမှာရှိတဲ့အစိုးကောင်းဟာဒေါ်အောင်ဆန်းစုကြည်အနေနဲ့အစိုးရအဖွဲ့ခေါင်းဆောင်ဖြစ်တဲ့အတွက်တွေ့ဝိုက်တာဝန်ရှိပြီမဲ့ဓာတ်ရိုက်တော်တာဝန်မရှိဘူးတို့ရရင်ဒီနိုင်ငံကမိသားစုကဒါဒေါ်အောင်ဆန်းစုကြည်ကိုပဲဒါ condemn ပေါ့နော်ပြစ်တင်ရှုတ်ချတယ်ဒါကျွန်တော်မှားတယ်လို့ယူဆတယ်ကျွန်တော်တို့ဘက်ကဒီလိုကိစ္စမျိုးတွေကဆွဆွဲကြက်တာရှိခဲ့မယ်ဆိုရင်ဘသူ့ကိုမဆိုးတော့တရားဥပဒေနဲ့အညီရေးယူဆောင်ရဖို့ဒါဒေါ်စုလည်းသဘောတူမှာကျွန်တော်အကုန်ဗမာပြည်ပြည်သူတွေအကုန်သဘောတူတယ
်မြန်မာနိုင်ငံမှာအခုကျွန်တော်လေးလာမိတလို့ဆရာအကြောင်းအရာနှစ်ခုပြောနေရဆရာတခုကအစ္စလာမ်ဘိုဖိုဘီးယားအစ္စလာမ်ကိုမုန်းသိစိတ်ပမာဏသိများလာတဲ့မုန်းငါရယ်ဆိုပြီးတော့ပြောနေရတဲ့ကိစ္စနဲ့ဟိုရခိုင်ပြည်ဘက်ကအနောက်နယ်နိမိတ်ကိစ္စဖြစ်ပါတယ်လူဝင်မှုကိစ္စအခုကသူတို့တွေလောက်လိုက်တော့နိုင်ငံတကာကဒီဟာကိုခွဲဝဲခြားခြားမြင်ကြရလားသူကတပေါင်းနဲ့မြင်ပြီးတော့အကုန်လုံးရောချနေရ
တာတပေါင်းနဲ့မြင်နေတာပဲကျွန်တော်တို့အစ္စလာမ်ဖိုဘီးယားအလွန်ပြင်းထန်တယ်ပေါ့နော်။နောက်ကျွန်တော်တို့မှာ religious harmony မရှိဘူးနော်။ဘာသာရေးဟိုညီညွတ်မှုမရှိဘူးအပြန္နာနားလည်းမရှိဘူးကျွန်တော်မဟုတ်ဘူးလို့ညင်တယ်။မဟုတ်ဘူးရန်ကုန်မြို့လေကောင်မှာကျွန်တော်စုလီဆေးကအလွန်တကိုးကြီးတဲ့စုလီဆေးတော်ကြီးရှိတယ်။စုလီဆေးတော်ကြီးဘေးမှာကျွန်တော်တို့ဒီစုလီပလီကြီးရှိနေတာပဲ။ဘယ်ဘုန်းကြီးကမှဘယ်ဗုဒ္ဓဘာသာဝင်ကပြဿနာမရှိဘူး။ရာစုနှစ်နဲ့ချီရှိခဲ့တာ။တော့ဒီပြဿနာတွေကမိုးဘွားကြလာတာ။ဒါဟာကျွန်တော်တို့ဒီမှာပြည်သူလူထုကြားမှာရှိတာမဟုတ်ဘူး။မနမကမ်းမှာကျွန်တော်ဒီအီမန်နီယယ်ဖရာကြောင့်ချက်ခရီးရန်ဝတ်ကြောင်းရှိသေးတယ်။ဒီလိုဘာသာစုံတကယ့်ကိုငြင်းချင်းချမ်းချမ်းနေတဲ့တိုင်းပြည်ပါ။တမိုင်းတစ်လျှောက်ပြန်ကြည့်လိုက်တဲ့1958အာနာသိမ်းဘိုးရအစပြည်ထနာတိုင်းပြည်မှာတစုံတရာပေါ်တော့မယ်ဆိုရင်အထူးသဖြင့်အစ္စလာမ်ဘာသာစန့်ကျင်ကြီးကိုကြီးစုလို့ပြောလို့လှုပ်ဆော်လာတယ်ကျွန်တော်တို့တွေ့ရ။အခုလည်းပဲအနောက်တကားမှာဖြစ်နေတဲ့နော်ဒီဝင်ရောက်ကြည့်ကြမှုလို့ပဲပြောဘာတော့ဒီကျွန်တော်တို့နိုင်ငံသားဖြစ်မှုပြည်ထနာပဲပြောနော်ဒီ community တစ်ခုကြားမှာရှိတယ်ကတ္တနာတွေကိုပြည်ဝင်ဗမာမွတ်စလင်တွေဘက်ကိုတည်ယူစ조사နေအောင်ကျွန်တော်တို့တွေ့ရတာဒါဟာသိအရေးကြီးတဲ့တော့သိဆိုးရင်စရာဖြစ်တဲ့ကိစ္စပ
ါဆိုတော့အစိုးရအနေနဲ့အထူးသဖြင့်အစ္စလာမ်ဘိုဖိုဘီးယားနောက်တကားကိစ္စကိုတော့ထားလိုက်ပါတော့ဒါကျူကျော်တဲ့ကိစ္စဖြစ်တာအကြမ်းဖက်မှုသူတို့က တတ်မှတ်ပြီးတော့ဒါကိုနှိမ်နှင်းမယ်ဗျာဒါကတော့တစ်ပိုင်းပါခင်ဗျာဒီအစ္စလာမ်ဥပဒေနဲ့ဗမာပြည်ထဲမှာလို့လုံနေရတဲ့နေရာအနှံ့အပြားမှာအစ္စလာမ်တွေကိုဘာသာကြားတွေကိုဆန့်ကျင်နေတဲ့နှိမ့်ကွနေတဲ့ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အစိုးရကဒီကိစ္စကိုမမမမရက်တည်ပြီးတော့အရေးယူဆောင်ရဖို့ဘာများအခက်အခဲရှိနေသလဲဒီလိုရက်တွေနောက်မှစစ်တပ်တကယ်ပဲရှိနေလို့လားတကယ်မရရင်ပေါ့ဆရာ
ကျွန်တော်အယူဆရပြောရရင်တော့ဟိုစစ်တပ်ကနောက်ကကြောတော့နောက်ခံလုပ်ပေးတာတော့မဟုတ်ဘူးထင်တယ်အဲတို့ရတွင်အဲ့လိုဒီတည်းမှာကျွန်တော်တို့အယူဆတင်းမာတဲ့လူတွေရှိနေတာပေါ့ဗျာတော့တရုတ်စကားပုံပေါ့ခွေးမရခင်ခွေးရှင်နဲ့နာရင်ကြည့်ရတယ်ဆိုတော့အဲ့ဒီလူအစိုးရတွန့်ဆုံနေပုံရတယ်နောက်သူတို့တောက်လျှောက်ဒေါအောင်ဆန်းစုကြည်အပြည်တွင်းမှာဆိုရင်ဟာမွတ်စလင်လူလာတဲ့မွတ်ပါတီမွတ်ဒေါင်းလို့ဆွဆွဲခံပြီးတော့အပြည်မှာကျတော့ entire muslim entire rohingya မွတ်စလင်တွေကိုတပ်ဖြတ်နေတဲ့ကျမ်းဖတ်သမားတွေကိုအားပေးနေတဲ့လူတွေလို့ဆွဆွဲခံနေရတာဆိုတော့အဲ့ဒီအနေအထားပေါ်မှာသူတို့တကယ်ကိုမလုတာမလူးတာဖြစ်ပြီးတော့တတော်ကိုပါပါနန်းနန်းနဲ့တဲ့ထိန်းထိန်းသိမ်းသိမ်းလုပ်နေပုံရတယ်အမှန်တော့ကျွန်တော်တို့ဒီဒီရဲ့ထိတိရောက်ရောက်ဒီကိစ္စကြီးကင်တွယ်တဲ့နယ်လို့ထင်တယ
်တကယ်လို့မွတ်စလင်တွေအပေါ်မှာအယူသီးတဲ့လူတွေအစွန်းရောက်တဲ့လူတွေရဲ့အမြင်မျိုးမဟုတ်ဖဲနဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့မှန်ကန်တဲ့သဘောထားထားပြီးတော့ဥပမာဖြင့်မျိုးသားဒီမိုကရေစီအဖွဲ့ချုပ်ထဲမှာလည်းပဲတက်တက်ကြွကြွလှုပ်ရှားခဲ့တဲ့မွတ်စလင်တွေအများကြီးရှိခဲ့တာပဲအမှန်သူတို့အထက်အလူတွေကိုရွေးကောက်ပွဲကလေးကအမလောင်းရွေးတဲ့အထက်မှာတယောက်မှမပါခဲ့တဲ့ကိစ္စတွေတကယ်လို့အဲ့ဒီဟာတွေကိုသဘောထားကြည်ကြည်ပြန်ပြန်နဲ့အနေဒီကလုတ်ခတ်မယ်ဆိုရင်အနေဒီကလူလူထောက်ခံမှုကအများကြီးကြာဆင်းသွားနိုင်တယ်လို့ဆိုရင်သာရှိပါလား
။ဟောသူတို့ကအဓိကအားဖြင့်တော့တစ်ဖက်ကပေါ့တစ်ဖက်အင်အားစုကအနေဒီကိုအဓိကထားတိုက်တာနိုင်ငံကြီးကမတိုက်နိုင်ပါဘူး။နိုင်ငံကြီးကမတိုက်နိုင်တဲ့အခါကျတော့တိုက်မတိုက်နိုင်အောင်လန်းနီးသုံးတာပေါ့ဗျာ။ဘာသာရေးကိုခုထုံးလုပ်ပြီးတော့ဟာဒီမှာကလားတွေစိတ်ဝင်နေပြီးဒေါအောင်ဆန်းစုကြည်ကအာဏာရလို့ရှိရင်မွတ်စလင်နိုင်ငံဖြစ်သွားမှာနော်ဒီကအစ္စလမ်ဘာသာကိုနိုင်ငံတော်ဘာသာဖြစ်ကြည်ညာပါစားအကောင့်ထဲမဲ့ဒီကျွန်တော်တို့ချင်းကြောက်တဲ့ဟာတွေလှိမ့်လုံးညာလုံးနေနဲ့ကျွန်တော်စီးယုံနေခါကြောအဲ့ဒီအပေါ်မှာနောက်တို့ဘက်ကဆနစ်တကျဝါရဖြန့်နေတယ်ဒီ Facebook မှာဆို24နာရီပဲပြည့်နေတာပဲဒါတို့ဒီဝါရဖြန့်နေတာပေါ့ဗျာအဲ့လိုလူတွေရှိတော့အဲ့ဒီအပေါ်မှာအဖွဲ့ချုပ်ကစိုးရင်ပုံရတယ်ကဒီအဖွဲ့ချုပ်ရဲ့ image ကိုထိခိုက်သွားမှာတန်မှန်ရိုးသားတဲ့ဗုဒ္ဓဘာသာဝင်သူကအထင်လွဲသွားမှာစိုးရင်တဲ့ခါကြတော့တော်တော်ကိုသတိကြီးကြီးနဲ့လုတ်သွားတာလို့ကျွန်တော်ထင်တယ
်ဟုတ်ကဲ့ရှိလာလာအခုမြန်မာနိုင်ငံကြုံတွေ့နေရတဲ့အခြေအတဲတိုင်းငံတကာမှာမြန်မာမဟာဖြစ်နေတဲ့အခြေအနေတွေပေါ့လေတိုင်းငံတိုင်းတော့မဟုတ်ဘူးနိုင်ငံတကာတချို့အနောက်ဒီမိုကရေစီနိုင်ငံတွေရဲ့အကြမ်းမှာအဲ့လိုဖြစ်နေရတဲ့ကိစ္စဘယ်လိုထွက်ပေါက်ရလာနိုင်ရဲ့ထင်ပါလဲ
တော်တော်ယူကြည့်တယ်ဗျခုကျွန်တော်ဆိုးလဲဆိုးရင်လည်းတကယ်တကယ်ကတော့ဒီဥရောပတမက်ကလိုဟာမျိုးကတော်တော်ပြင်းပြထန်ထန်ပြောနေတာနောက်ကုလသမဂ္ဂကလည်းဒါဂျီနိုဆိုက်လို့ပြောနေပြီနော် crime against humanity လို့ပြောတဲ့အနေအထားမှာဟိုပြည်တွင်းမှာအဲ့လိုဟိုစာမတက်ပြီးမတက်ဟိုဘုမတိဘာမတိလူမျိုးတွေမြှောက်ပေးတာဟိုနားမလဲပါမလဲလုပ်နေတယ်အဲ့တော့အဲ့ဒီလိုဖြစ်ရတည်းကဒီလိုဆွဆွဲချက်တွေကိုပို့ပြီးတော့ကြီးထွားလာစေတယ်အဲ့တော့အခုတွေ့ကြုံနေတဲ့အခက်အခဲကအဖွဲ့ချုပ်အစိုးရရဲ့အခက်အခဲတခုလည်းမဟုတ်ဘူးဒါကျွန်တော်တို့အားလုံးရဲ့အခက်အခဲတိုင်းပြည်ရဲ့မျက်နှာပန်းမလားဖြစ်နေရတဲ့အခက်အခဲဒီဟာကြီးကကျွန်တော်တို့ရှင်းမှရကျွန်တော်တို့ကယိုးယိုးဖြောင်းဖြောင်းနဲ့ဖြည့်ရှင်းမှုလုပ်တယ်နိုင်ငံသားကြီးပုံမလင်းပုံမွေလင်းလင်းနဲ့ဖြည့်ရလိမ့်မယ်အဲ့အဲ့ဒီအခြေအနေမှာကျွန်တော်တို့ကကျွန်တော်အမြင်ရတော့အခြေခံမူနှစ်ရက်ပေါ်မှာရပ်ပြီးတော့ကျွန်တော်တို့ဖြည့်ရှင်းရမယ်။နံပါတ်1က National Identity အမျိုးသားအသွင်ပြင်လက္ခဏာဒါလည်းအရေးကြီးတယ်။ဘာလို့လဲဆိုကျွန်တော်တို့ရတဲ့စည်ရင်းတွေက1964မှာဘုဒ္ဓကျောင်းမောင်းတော်မှာရှိတဲ့ဒါလူဦးရေမှာကျွန်တော်တို့ဒီတစ်ဖက်နိုင်ငံကပဲပြောပြောအခြေချနေတယ်လို့ပြောပြောဒီဘင်္ဂါလီရဲ့အရေးအတွက်က800နုံပဲရှိတယ်။ဒါပေမဲ့ဒီအခုဒီဘက်ကကြတော့အဲ့ဒီအရေးအတွက်ကဗမာနဲ့ရခိုင်ပါဝင်တိုင်းသားတွေရဲ့အရေးအတွက်ဖြစ်နေပြီ။ဆိုတော့ဒါဟာအရေးကြီးတဲ့အချက်ကျွန်တော်တို့ရဲ့ National Identity ပေးကွယ်ပြောက်သွားလို့မဖြစ်ဘူးဆိုတဲ့အချက်ကိုလည်းကျွန်တော်တို့အလေးထားဖို့လိုတယ်ဒုတိယတစ်ချက်ကဒီလိုဝင်လာတဲ့လူတွေအပေါ်မှာဒါတို့လူတွေပါပဲတို့ဘာပြတာကိုကိုသူကသူအသားမဲမဲဖြူဖြူကျွန်တော်တို့ကလူနဲ့တူတူလူချင်းတူတူသူချင်းများများဆက်ဆံမှုလို့လိမ့်မယ်ရင်ကြီးတဲ့နိုင်ငံတကာဥပဒေစိုးမှုတဲ့နိုင်ငံတကာမေတ္တာကရုဏာတရားထွန်းကားတဲ့နိုင်ငံတကာနဲ့ကျွန်တော်တို့တို့လက်ခံမှုလို့မယ်အပြည်ပြည်ဆိုင်ရာဥပဒေ International Law Humanitarian Law တွေအညီပဲတို့ဆက်ဆံဆောင်ရွက်ပြီးတော့ဖြည့်ရှင်းတဲ့တယ်လို့ကျွန်တော်ထင်တယ်
ဥကျဇန်တာရဲ့မြန်မာအရေးတုံ့တက်ချက်ကိုနားဆင်ခဲ့ကြရတာပါရှင်ဘုရားရှင်များရှင်မြန်မာနိုင်ငံမှာရင်းရင်းရေးသိမျက်ရေးအတွက်ဘာသာပေါင်းစုံစုကြောင်းပွဲတွေမြို့အသီးသီးမှာကျင်းပနေကြပါတယ်ဘာသာရေးလူမျိုးရေးတင်းမာမှုတွေရော့ပါစေဖို့လူ့တိုင်ဝင်းကမတူကွဲပြားမှုတွေကိုတီးခတ်နိုင်ဖို့စုကြောင်းပွဲတွေကဘယ်လောက်ထိတွန်းအားပေးနိုင်မလဲရင်းရင်းရေးနဲ့သိမျက်ရေးအတွက်နောက်ထပ်ဘာတွေလုပ်နိုင်အောင်မလဲဆိုတာကိုVUES နေနေညတိုက်ရိုက်နေတိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလူသူတွေအနေနဲ့ VUES ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချုပ်တင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VUES ရဲ့အီးမေးလ်လိပ်စာ
burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားလို့ရပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကျေးဇူးပါတယ်ရှင
်။လာမယ့်စနေနေ့ညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလက်ကြဖို့ထပ်မံဖိတ်ခေါ်ပြစေရှင်။အခုနောက်ဆုံးကြေညာတဲ့တပတ်အတွင်းအားကစားသတင်းလာတွေကိုတော့ကိုရန်နိုင်ကစူးစီးတင်ပြပေးပါမယ်ရှင်။
လာပါကျွန်တော်ရနိုင်ပါ VOA ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်2018ကမ္ဘာဖလားခြေစစ်ပွဲတွေမှာတော့လက်ရှိချန်ပီယံဂျာမနီအင်္ဂလန်စပိန်စတဲ့ဥရောပကအသင်းကြီးတွေခြေစစ်ပွဲအောင်သွားကြပြီဖြစ်ပါတယ်ဘိုင်းမြူနစ်အသင်းကနီးပြဟောင်းယူဖိုင်းတက်ဆိုနီးပြဖြစ်နေပြန်ခေါ်လိုက်ပါတယ်2018ကမ္ဘာဖလားအတွက်ရုရှားနိုင်ငံရဲ့ပြင်ဆင်မှုတွေဟာလမ်းကြောင်းမှမမှရှိတဲ့ဆိုပေမဲ့လှုပ်ရှားတွေတော့အများကြီးကြံသေးတယ်လို့ FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်ကပြောလိုက်ပါတယ်ဒီလိုတပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ဆက်ရှိကမ္ဘာဖလားခြေစစ်ပွဲရဲ့အုပ်စုနောက်ဆုံးပွဲစဉ်တွေကိုပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမှာကစားခဲ့ကြပြီးတော့ကမ္ဘာဖလားဝင်ခွင့်ရဖို့အတွက်အသင်းတွေဟာအကြိတ်အနဲကစားခဲ့ကြပါတယ်ဥရောပဆုံးခြေစစ်ပွဲတွေမှာတော့လက်ရှိကမ္ဘာချန်ပီယံဂျာမနီကမြောက်အိုင်ယာလန်ကို 3-2 နဲ့နိုင်ပြီးခြေစစ်ပွဲအောင်သွားခဲ့သလိုဘောလုံးပိုးရေးအင်္ဂလန်ကလည်းစလိုဗေးနီးယားကိုတိုင်ရအချိန်ပေါ်မှာဟယ်ရီကိန်းသွင်းတဲ့ဂိုးကြောင့်ခြေစစ်ပွဲအောင်သွားခဲ့ပါတယ်။ကမ္ဘာဖလားခြေစစ်ပွဲအောင်သွားရတဲ့ပတ်သက်ပြီးတော့အင်္ဂလန်တိုက်စစ်မှုဟယ်ရီကိန်းပြောတာကတော့
It's hard not to think too far ahead.
ခြေစစ်ပွဲအောင်ပြီးကမ္ဘာဖလားကစားခွင့်ရတဲ့အတွက်ကောင်းပါတယ်။ကမ္ဘာဖလားကလူပြီးတယ်ဆိုပေမဲ့ဒါကမစင်စားပဲနေလို့မဖြစ်ပါဘူး။ကမ္ဘာဖလားဆိုတာကြီးစားဘောလုံးသမားတွေအတွက်အကြီးအမားဆုံးပြိုင်ပွဲပါ။ဆိုတော့ကမ္ဘာဖလားဝင်ခွင့်ရဖို့ကလွဲကိစ္စမဟုတ်ပါဘူး။ဒါကြောင့်မလို့ကျွန်တော်တို့နေမဟုတ်ဘူး။တနင်္ဂနွေအနေနဲ့ဂုံယူတက်ပါ
အုပ်စုကြီးမှာတော့နာမည်ကြီးစပိန်ကအော်ဘေးနီးယားကို 3-6 မရှိနဲ့နိုင်သွားပြီးအီတလီကမက်ဆီဒိုနီးယားနဲ့တကူစီတည်ကျသွားပါတယ်။စပိန်ရဲ့ခြေစစ်ပွဲအောင်သွားရတဲ့ပတ်သက်ပြီးတော့နီးပြလိုပတက်ကီပြောတာကတော့
Es cierto, era un grupo desde el principio comentábamos que teníamos que estar preparados para llegar hasta
ဒီအုပ်စုကကြက်ပါတယ်။မက်ဆီဒိုနီးယားကအီတလီနဲ့ပွဲကိုတည်ကစားခဲ့တယ်ဒီစားပြည့်စင်မထားဘူးဆိုရင်ပွဲတိုင်းကဒုက္ခပေးနိုင်တဲ့ပွဲတွေကြီးပါပဲကျွန်တော်တို့အနေနဲ့ကမ္ဘာဖလားခြေစစ်ပွဲအောင်ရမယ်ဆိုတဲ့ရည်မှန်းချက်အောင်ရလို့ကြီးနက်ပါတယ
်ပင်းသင်းကအုပ်စုဘုံနဲ့ခြေစစ်ပွဲအောင်သွားတာကြောင့်ဒီအုပ်စုမှာအီတလီအသင်းကတော့အုပ်စုဒုတိယနဲ့ playoff အဆင့်ကိုကစားရမှာဖြစ်ပါတယ်ခင်ဗျာဘာဘလားခြေစစ်ပွဲတွေပြီးသွားတဲ့အချိန်ထဲမှာပဲတစ်ဖက်မှာလည်းရုရှားနိုင်ငံကပြင်ဆင်မှုတွေကိုအရှိန်ဟုန်နဲ့လုပ်နေပါတယ်။2018ကမ္ဘာဖလားအတွက်ရုရှားရဲ့ပြင်ဆင်မှုတွေဟာလမ်းကြောင်းမှန်ပေါ်မှာရှိကြောင်းဒါပေမဲ့လည်းလှုပ်ရှားတွေတော့အများကြီးကြံနေသေးတယ်လို့ FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်ရဲ့တိုင်ပွဲချင်းမရေးဆိုင်ရာဒါရိုက်တာ Colin Smith ကပြောပါတယ
် General the state of readiness is good. Planning is
ဒီလိုအဖြစ်တော့ပြိုင်ပွဲအတွက်ပြင်ဆင်မှုအနေထားကကောင်းပါတယ်။စီစဉ်ဆောင်မှုတွေကကောင်းပြီးတော့လမ်းကြောင်းမှန်ပေါ်မှာရှိနေပါတယ်။ဒါပေမဲ့နေရာအတော်များများမှာပြောခဲ့သလိုပဲပြီးအောင်လုပ်ဖို့ကျွန်တော်တွေလည်းအများကြီးရှိနေပါသေးတယ်။အထူးဖြစ်လာမယ့်2လ3လအတွင်းမှာဆက်လို့ရပိုင်းနဲ့ဒီနှစ်အကုန်မှာစစ်ဆေးကြည့်ရှုမဲ့ပိုင်းမျိုးမှာပါ
။ရုရှားတာဝန်ရှိသူတွေကလည်းသူတို့အနေနဲ့အချိန်မီပြီးစီးနိုင်မယ်လို့မျှော်လင့်ထားပေမဲ့တချို့ကိစ္စတွေမှာတော့သူတို့သတ်မှတ်ထားတဲ့အတိုင်းမပြီးတာတွေရှိတာကိုဝန်ခံသွားခဲ့ပါတယ်ခင်ဗျာ။2018ကမ္ဘာဖလားအတွက်ပြင်ဆင်နေတဲ့အချိန်ထဲမှာပဲလာမယ့်2030ကမ္ဘာဖလားကိုတောင်အမေရိကနိုင်ငံ၃နိုင်ငံကပူးတွဲအင်ရှင်ဖြစ်လက်ခံကျင်းပခွင့်ရဖို့စတင်လှုပ်ရှားလိုက်ပါတယ်။အာဂျင်တီးနား၊ဥရုဂွေးနဲ့ပါရာဂွေးနိုင်ငံ၃နိုင်ငံကဒီ2030ကမ္ဘာဖလားကိုပူးတွဲအင်ရှင်အနေနဲ့ကျင်းပဖို့စိတ်ဝင်စားနေကြတာပါ။တကယ်လို့သာကျင်းပခွင့်ရမယ်ဆိုရင်တော့ကမ္ဘာဖလားကိုပထမဆုံးအချိန်အင်ရှင်အဖြစ်ကျင်းပခွင့်ရခဲ့တဲ့ဥရုဂွေးနိုင်ငံအနေနဲ့လည်းနှစ်ပေါင်း100ကြာပြီးတဲ့နောက်မှာအင်ရှင်အဖြစ်ပြန်ပြီးတော့ကျင်းပခွင့်ရမှာဖြစ်ပါတယ်။ဒါပေမဲ့ဒီကိစ္စနဲ့ပတ်သက်ပြီး2021ချမှတရားဝင်လျှောက်ထားနိုင်မှာဖြစ်ပြီးတော့အာရှကတရုတ်နဲ့တောင်ကိုရီးယားနိုင်ငံတွေကလည်းအင်ရှင်ဖြစ်ခွင့်ရဖို့အတွက်ကိုစိတ်ဝင်စားနေကြပါတယ်ခင်ဗျာ ဘာစလိုနာနဲ့စပိန်ကွင်းလယ်လူအန်ဒရေအီနီယက်စတာဟာဘာစလိုနာအသင်းနဲ့ရာသပန်စာချုပ်ချုပ်လိုက်ပါတယ်။ဘာစလိုနာနဲ့အခုလိုရာသပန်စာချုပ်ချုပ်လိုက်တာနဲ့ပတ်သက်ပြီးအီနီယက်စတာပြောတာကတော့
Bueno, hoy es un día
ဒီနေ့ဟာကျွန်တော်အတွက်တော့အလွန်ကိုထူးခြားတဲ့နေ့ပါ။ကျွန်တော်ဒီမှာဆက်ပြီးတော့နေရာတဲ့အကြောင်းတွေတဲကတစ်ခုကတော့ daga chano ye mi ge atin phit lo ba di tin ma bae chano chi bin ge da phit pi lo atin kaung saung phit ya le atwet le goun yu ba de
Iniesta ha Barcelona atin ne ya tat ban sa chou chou de patama song gaza thama phit pi lo aku lo sa chou chou lai de atwet atin pyaung mae so de khan man jet di yat tan twa de lo sa chou a song tat mae jet ma par de atwet tu ni ne ana yu jin ne chein ma le ana yu nai ma phit ba de khmyar ကာအာကိုစာကြု်ထိုလိုက်ခြင်ပါပဲ်ခြ်ပြန်ပင်မျုနစ်ကတ်နောင်စသုံးကနစ်ကအသင်ကိုဖလာသုံးရောင်လုပေခဲ့တဲ့နီပြဟောင်းယူပဟိုင်းကစ်ကိုပြန်ခေါ်လိုက်ပါတ်အလီနီပြကာလိုအန်ချလော်တီကိုနီပြဖြစ်ကနေထုတ်ပယ်လိုက်ပြန်နောက်အခုလိုနီပြဟောင်းယူပဟိုင်းကစ်ကိုဒီနေ့ဘောလုံးရာသည်ကုန်ထိပြန်ခေါ်လိုက်တာဖြစ်တယ်ဆိုပြီးတော့ဘိုင်မျုနစ်အသင်ကတောက်ကြနေမှာခြေညာခဲ့ပါတယ်ယူပဟိုင် ကစပြီးတော့ပြည်သက်တွေအတွက်အောင်မြင်မှုတွေအကောင်းဆုံးရရှိအောင်လှုပ်ဆောင်သွားမှာဖြစ်ပြီးဒီစိန်ခေါ်မှုတွေကိုရင်ဆိုင်သွားဖို့အစဉ်သင့်မယ်လို့လည်း Youth Hinges ကပြောပါတယ် Hinges က2013ခုနှစ်ကဘိုင်ယန်အသင်းကိုဥရောပချန်ပီယံစ်လိဘွန်ဒက်စ်လိဂါအမပေးချန်ပီယံစုနဲ့ဂျာမန်ရှုံးထွက်ဖလားတွေရအောင်လှုပ်ပေးခဲ့ပြီးအနားယူခဲ့တာဖြစ်ပါတယ်ခင်ဗျာဘဂနိုင်ငါဖလော်ရီဒါပြည်နယ်မှာအပြည်ပြည်ဆိုင်ရာထရိုင်သလွန်အဖွဲ့ချုပ် ITU ကကျင်းပတဲ့ကမ္ဘာထရိုင်သလွန်ပြိုင်ပွဲမှာတော့ဂျပန်နိုင်ငံကယူရီအီဒါကအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်ဖလော်ရီဒါပြည်နယ်မှာမကြသေးခင်ကဝင်ရောက်တိုက်ခတ်သွားတဲ့အာမာဟာရီကိန်းမုန်တိုင်းကြောင့်ရေကူးဖို့အဆင်မပြေတဲ့အတွက်ရေကူးနေရာမှာအပြင်းနဲ့အစားထိုးခဲ့လို့ပြိုင်ပွဲဝင်တွေဟာဒီပြိုင်ပွဲမှာနှစ်ကြော့ပြေးခဲ့ရပါတယ်ဒီပြိုင်ပွဲမှာအီဒါက2နာရီ4မိနစ်23စက္ကန့်နဲ့အနိုင်ရခဲ့ပြီးတော့အမေရိကန်ကနံပါတ်ကြီးChelsea ဆိုတော့ကဒုတိယ Australia က Julia Hosser ကတတိယရခဲ့ပါတယ်။ Juri Ida အတွက်တော့ဒါဟာ2017နောက်ပိုင်းမှာပထမဆုံးအချိန်ကမ္ဘာချန်ပီယံဆုကိုရခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
။ကိုရနိုင်စီစဉ်ထုတ်လွှင့်ပေးနေတဲ့သတင်းပတ်ဆိုင်အားကစားကဏ္ဍကိုနာဆင်ခဲ့ကြရတာပါရှင်။အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစားဆုံးကိုအတန်လှင့်ချင်းပြပြချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ32နဲ့50တို့ကနေပြန်ပြီးနားဆင်နိုင်ပါလိမ့်ရှင်။အခုဗုဒ္ဓဦးနဲ့ညပိုင်းထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင
်။စပိန်နိုင်ငံကဇေဒီပိုင်းကိုပိုင်အုပ်ချုပ်ခွင့်ရကက်တလိုနီးယားဒေသခေါင်းဆောင်နေနေနဲ့တိကျလွတ်လပ်တဲ့နိုင်ငံဖြစ်ကြေညာလိုက်ပြီလားဆိုတာကိုရှင်းရှင်းလင်းလင်းသိလို့ရတဲ့အကြောင်းစပိန်ဝန်ကြီးချုပ်ကဒီကနေ့ပဲပြောလိုက်ပါတယ်။ခွတ်တခွင့်ရာကြီးဂျိုးဘန်နီယာရီကိုဗဟိုအစိုးရကတုံ့ပြန်မဲ့နည်းလမ်းတွေကိုဆွေးနွေးဖို့အစိုးရအဖွဲ့နဲ့အရေးပေါ်အစည်းအဝေးကျင်းပခဲ့ပြီးနောက်မှာပဲပြောဆိုလိုက်တာပါ။2015နျူကလ িয়ার သဘောတူညီချက်ပေါ်အီရန်ဘက်ကလမ်းနာမှုရှိကြောင်းအမေရိကန်ကဆက်လက်ထောက်ခံတည်ပြမှာမဟုတ်တဲ့အကြောင်းသမ္မတဒေါ်နယ်ထရန့်မကြာခင်ဂျပန်တွင်ကြေညာလိုက်မယ်လို့မျှော်လင့်လာပြီးအီရန်ပေါ်အမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေပြန်လည်ချမှတ်တင်ပြင်ဆုံးဖြတ်ဖို့လွှတ်တော်ကိုရပောင်း60အချိန်ပေးလိုက်မယ်လို့လည်းခန့်မှန်းရပါတယ်။မြန်မာနိုင်ငံရဲ့ခိုင်ပြည်နယ်မြောက်ပိုင်းကပိတ်ခတ်တွေကရိုဟင်ဂျာမွတ်စလင်တွေကိုအပိတိုင်မောင်းထုတ်ဖို့အစိုးရလူညွန်ရေးတပ်ဖွဲ့တွေရဲ့စနစ်တကျဆောင်ရွက်ခဲ့တဲ့အစီအစဉ်တစ်စီးတစ်ပိုင်းဖြစ်တဲ့အကြောင်းကုလသမဂ္ဂကပြောဆိုလိုက်ပါတယ်။နနက်ကဗုဒ္ဓဘာသာဝင်လူအုပ်တွေနဲ့တူမြန်မာစစ်သားတွေကရိုဟင်ဂျာကြီးရွာတွေရဲ့နေအိမ်တွေကိုတိုက်ခိုက်ခဲ့ရုံနဲ့မကသူတို့နေထိုင်ရာနေရာတွေကိုပါမမတ်မိနိုင်လောက်ဖျောက်ဖျက်ဖို့ကြိုးပမ်းခဲ့တဲ့လက္ခဏာတွေတွေ့ရကြောင်းစစ်စလန်နိုင်ငံဂျနီဗာမြို့ကကုလသမဂ္ဂရုံးချုပ်မှာဒီကနေ့ထုတ်ပြန်လိုက်တဲ့လူခွင့်ရေးဆိုင်ရာကုလသမဂ္ဂရုံးရဲ့စီရင်ခံစာကဆွဆွဲထားတာပါ။မြန်မာနိုင်ငံရဲ့ကမ်ပီနယ်ကမြောက်ပိုင်းကခြေနေပြည်ပေါ်နိုင်ငံကသတိထားချင်းကပ်ချဖို့တရုတ်နိုင်ငံကတော့ဒီကနေ့ပဲတိုက်တွန်းလိုက်ပါတယ်။ရခိုင်ပြည်နယ်ကခြေနေပြည်ဟာတမန်ကျောင်းလူမျိုးရေးဘာသာရေးစတဲ့ရှုပ်ထွေးလာတဲ့ကိစ္စတွေပါဝင်နေတဲ့ကြောင့်နိုင်ငံကအနေနဲ့လက်တွေ့ကျကျရှုမြင်ချဖို့တရုတ်နိုင်ငံကြီးဦးကြီးဌာနပြောင်းရသူဟွာချွန်ရင်းကဒီကနေ့ပေကျင်းမြို့တော်ကသတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ကြပါ။အိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံနဲ့လည်းဆွေးနွေးညီနိုင်ဖြစ်ရှင်းနိုင်မှုမျှော်လင့်ကြောင်းပြောဆိုသွားခဲ့ပါတယ်။
ဗုဒ္ဓဦးနဲ့ညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါ။ဒီညအစီအစဉ်ထုတ်လွှင့်ရမှုကမက်ခင်ဖြူထွေးဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့မီခဲလ်တူဗင်စကီဖြစ်ပါတယ်ရှင်။မနက်ဖြန်ကြာသပတေးနေ့မနက်6နာရီကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ32 40နဲ့49လိုကနေတိုက်ရိုက်ဖမ်းယူနာဆင်နိုင်ပါတယ်။ VOE သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်။ကျွန်မခွန်ယူပါရှင်။
This program has come to you from the Voice of America, Washington.